သာသနာတော်နှစ်2555ခုနှစ်မြန်မာသက္ကရာ1383ခုနှစ်တရင်ကျော်လာစား9ရက်နေ့ခရစ်သက္ကရာ2011ခုနှစ်ဖာတိုဘာလ6ရက်နေ့အချိန်အခါမှာရန်ကုန်တိုင်းဒေသကြီးမင်္ဂလာတော်မြို့နယ်သမိုင်းဝင်ဂျက်ကလော့စီတော်မြတ်ကြီးနေ့ရှိကျက်ကလောပရိယတ်တိသာသင်တဲ့မဂ္ဂဝိပဿနာဓမ္မရိပ်သာမှကျင်းပပြုလုပ်အပ်သော66ကျင်းမြောက်မဂ္ဂဝိပဿနာဒိဋ္ဌာတရားစကားမှမှာကနေ့သစ္စာတရားလူဝိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ကာကလထုံးကဘုရားရှင်ကရောမြတ်ကြီးတာဝတိပြုမစီတုံးကျောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမေညာသကရာဂามိမေညာနာဂามိမေညာအရဟတမေညာများအတိအတိရရှိတော်ကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမေညာများယနေ့ရပါစေသကရာဂามိမေညာများယနေ့ရပါစေအနာဂါမိမညံများရနိုင်ကြပါစေအရဟတမညံများရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဓမ္မသမီးစီစဉ်ကိုစတင်မှာဖြစ်ပါတယ်အာလုံသောယောဂီအပေါင်းတော်ကောင်းတို့နိဗ္ဗာန်ရောက်ဖို့ရန်အတွက်မဂ်ရင်းဆိုတဲ့အကျင့်ကောင်းအကျင့်မြတ်တွေကျင့်ကြံချက်ကိုအထောက်ရမှာဖြစ်ပါတယ်မဂ်ရင်းအကျင့်မပါဘဲနဲ့နိဗ္ဗာန်စခန်းဘလိုနည်းနဲ့မှတလန်းတို့မရနိုင်ပါဘူးအရာကြောင့်ယောဂေပန္တရာကောင်းတို့ဟာယနေ့နိဗ္ဗာန်ကိုလိုချင်ကြပါတယ်ဆိုရင်မဂ်ကင်အကျင့်ကိုကြိုကြိုစားစားနဲ့ကျင့်ကြံကြိုးကိုအထောက်ကြရမှာဖြစ်ပါတယ်မဂ်ကင်အကျင့်ကိုကျင့်တဲ့အခါမှာမဂ်ကင်အကျင့်ဆိုတာတမ္မာဝါယမတမ္မာသတ္တိတမ္မာတိဆိုတဲ့တမ္မာရိမဂ်ကင်၃ပါးတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဆိုတဲ့ပညာမဂ်ကနှစ်ပါးအားလုံးပေါ်လိုက်တော့ဝိပဿနာအရှုဉာဏ်မဂ်က၅ပါးအခြေခံအဖြစ်ပြည့်စုံရမယ့်မဂ်ကသီလမဂ်က၃ပါးပြည့်စုံရမယ့်မဂ်ကဘာလဲလဲသီလမဂ်က၃ပါးသီလမဂ်က၃ပါးအဲ့ဒီသီလမဂ်က၃ပါးကိုခြေခံပြီးတော့တမာရိမဂ်ကနေဖြစ်အောင်ကြိုးစားရမယ်ပညာမဂ်ကင်တွေဖြစ်အောင်ကြိုးစားရမယ်အရဟဝိပဿနာရဲ့အဓိကပင်မလမ်းကြောင်းလေးပါပဲနော်အဲဒီလိုဝိပဿနာဉာဏ်ဖြစ်ဖို့ရန်ဆိုလို့ရှိရင်ဘုန်းကြီးတို့ပြဋ္ဌာန်းတည်းဝိပဿနာဉာဏ်ဟာထိုးထွင်းထွင်းသိမြင်နိုင်တဲ့သစ္စာဉာဏ်ကိုပြောတာပါအဲဒီသစ္စာဉာဏ်ဖြစ်ဖို့ရန်အတွက်သရတရသိမြင်နိုင်တဲ့ဉာဏ်ဖြစ်ဖို့ရန်အတွက်အခြေခံချက်လက်တွေကိုဘုန်းကြီးတို့ကျေးဇူးပြုလာခဲ့တာပရမအောင်တတိပဋ္ဌာန်ကျင့်စဉ်ဒါကျေးဇူးပြုခဲ့ပြီ။နောက်သမ္မပဒကျင့်စဉ်လည်းပဲကျေးဇူးပြုခဲ့ပြီ။အဋ္ဌိပတ်ဆိုတဲ့ကျင့်စဉ်လည်းကျေးဇူးပြုခဲ့ပြီ။နော်ဝိပဿနာဉာဏ်မဲ့ခင်ရဲ့အနိကဆုံးအခြေခံဖြစ်တဲ့ဘုဇဉ်ကျင့်စဉ်ကိုလည်းဘုန်းကြီးတို့ကျေးဇူးပြုခဲ့ပြီးဖြစ်ပါတယ်ခဏကြာရှိနေတဲ့ဣန္ဒြေဆိုတဲ့ကျင့်စဉ်ဘိုးဆိုတဲ့ကျင့်စဉ်အဲ့ဒီကျင့်စဉ်နှစ်ပါးကိုပေါင်းပြီးတော့ဘုန်းကြီးတို့ကျေးဇူးပြုပေးမှာပါဣန္ဒြေဆိုတာကဘာပြောတာလဲလို့မေးရင်အစိုးရခြင်းဆိုတဲ့အဓိပ္ပာယ်ရတယ်ဘာအဓိပ္ပာယ်လဲအစိုးရခြင်းအစိုးရဘာကိုဆိုးရတယ်လဲဆိုရင်ဆရာလုပ်ငန်းကလေးတွေမှာသူကအဆိုးရနေတာအဲ့ဒါကိုဣန္ဒြေလို့ခေါ်တယ်မျက်စိနဲ့တော့လျှောက်ကိုစိတ်ကိုလည်းဣန္ဒြေလို့ခေါ်တယ်အခြားခြားသောတရားများကိုလည်းပဲဣန္ဒြေလို့ခေါ်တာတွေရှိပါတယ်အခုဝိပဿနာလုပ်ငန်းမှာအကြောင်းဝင်တဲ့ဣန္ဒြေကတော့မျက်စိနဲ့တော့လျှောက်ကိုစိတ်ဆိုတဲ့ဣန္ဒြေကိုပြောတာမဟုတ်ပါဘူးဝိပဿနာဉာဏ်ဖြစ်ဖို့ရန်အတွက်မိမိတို့ရဲ့တဏ္ဍာမှာမိမိတို့ရဲ့ဉာဏ်ထဲမှာဖြစ်ပေါ်ရမယ်အစိုးရခြင်းတဘာဝလေးတွေကိုပြောတာပါအဲ့ဒီတဘာဝတရားကလေးတွေဖြစ်ဆုံးလာပြီဆိုရင် ပါဠိလိုတော့ဗလမြန်မာလိုတော့ဘူအဲ့ဒီဘူကိုထပ်ဆင့်ပြီးတော့အဓိပ္ပာယ်ဖွင့်လိုက်မယ်ဆိုရင်အင်အားတစ်မျိုးပါတယ်လေအဲ့တော့ဗလသရာအင်အားဒီလိုမှတ်လိုက်ပါနော်ဗာအင်အားတွေလည်းလို့မေးရင်နိဗ္ဗာန်ရောက်ဖို့ရန်အတွက်မဂ်ကင်းဖြစ်ဖို့ရန်အတွက်မဉ္ဉဏ်တွေဖြစ်ဖို့ရန်အတွက်အင်အားတွေလို့အဲ့ဒီလိုမှတ်လိုက်ပါနော်ကောင်းပြီဒါဖြင့်အင်းဒီတွေဖြစ်ရင်ဘိုးဖြစ်တာပဲအင်းဒီတွေထိုက်ရင်ဘိုးထိုက်တာပဲအင်းဒီတွေမဖြစ်သေးရင်ဘိုးမဖြစ်သေးဘူးအဲဒါကြောင့်ဘိုးဖြစ်ဖို့အတွက်ဘုန်းကြီးတို့ပရိသတ်တွေကမလုပ်ရမလဲအင်းဒီတွေဖြစ်အောင်ကြိုးစားရမယ်ဒီလိုမှတ်လိုက်ပါနော်အဲတော့အင်းဒီတွေကဘယ်နှမျိုးရှိတယ်လဲဆိုရင်၅မျိုးရှိတယ်ဘယ်နှမျိုးတယ်လဲနံပါတ်1ကတတ္ထာဆိုတဲ့ဣန္ဒြေနံပါတ်1ပါတယ်လေနံပါတ်1ကတတ္ထာဆိုတဲ့ဣန္ဒြေနံပါတ်2ကဝရိယဆိုတဲ့ဣန္ဒြေနံပါတ်1ကပါလေအဲ့ဒီဣန္ဒြေနှစ်ပါးဟာတကယ်တော့ပြောကြပါစို့ဆိုလို့ရှိရင်ဝိပဿနာဖြစ်ဖို့ရန်အတွက်မဂ်ကင်ဖြစ်ဖို့ရန်အတွက်အခြေခံပံ့ပိုးကူညီပေးရမယ့်ဣန္ဒြေနှစ်ပါးဖြစ်ပါတယ်တကယ်တော့ဝိပဿနာဉာဏ်နဲ့ရှင်းနိုင်တဲ့မဂ်ခင်ထိုက်တဲ့အိန္ဒြေကတော့နောက်ထပ်၃ပါးအဲ့ဒါကဘာတွေလဲဆိုရင်တတိဆိုတဲ့အိန္ဒြေတမာတိဆိုတဲ့အိန္ဒြေပညာဆိုတဲ့အိန္ဒြေတို့ကမဂ်ခင်ထိုက်တဲ့အိန္ဒြေက၃ပါးမဂ်ခင်ရဲ့ရှေ့ပြည့်ပြည့်စုံရမယ့်အိန္ဒြေက၂ပါးအလုံးပေါင်းလိုက်တော့အိန္ဒြေဘယ်နှပါးလဲအလုံးပေါင်းတော့အိန္ဒြေ၅ပါးပြောကြည့်ပါဦးဘာအိန္ဒြေတွေပါလဲသတ္တဣန္ဒြေ ဝရိယဣန္ဒြေ တတိဣန္ဒြေ သမာဓိဣန္ဒြေ ပညာဣန္ဒြေ ဣန္ဒြေဘယ်နှပါးလဲ ဣန္ဒြေ၅ပါး အဲ့ဒီဣန္ဒြေ၅ပါးထဲမှာနံပါတ်၁ကသတ္တဣန္ဒြေနော်သတ္တဆိုတဲ့တရားသတ္တဆိုတာဘာပြောတာလဲမြေတော့ယုံကြည်မှုဘာပြောတာလဲယုံကြည်မှုအဲ့တော့ဘုန်းတော်ပရိသတ်တွေကယနေ့ဝိပဿနာတရားလို့တရားထုတ်နေကြတာဘာလို့ခြင်းလို့လဲမရင်နိဗ္ဗာန်လို့ခြင်းလို့ဘာလို့ခြင်းလို့လဲနိဗ္ဗာန်လို့ခြင်းလို့ဝိပဿနာတရားတွေအားထုတ်နေကြတာနော်အဲ့ဒါနိဗ္ဗာန်ဘာဖြစ်လို့လို့ခြင်းတာလဲမရင်မိမိတို့ရဲ့တဏ္ဍာမကိလေသာပုံမိတွေတောက်လောင်နေတဲ့အတွက်အဲ့ဒီကိလေသာပုံမိတွေမှငြိမ်းခြင်းလို့ကိလေသာပုံမိငြိမ်းတာသည်နိဗ္ဗာန်ဘာလဲလဲကိလေသာပုံမိငြိမ်းတာသည်နိဗ္ဗာန်အဲဒါကြောင့်နိဗ္ဗာန်ဆိုတဲ့သက္ကလောနဲ့ကိလေသာပုံမိငြိမ်းတဲ့ဆိုတဲ့သက္ကလောကတကယ်ကတော့အတူတူပါပဲနော်အဲတော့ကိလေသာပုံမိငြိမ်းခြင်းလို့ပါဟုတ်ပြီကိလေသာပုံမိငြိမ်းခြင်းရတာကိလေသာပုံမိငြိမ်းရင်နိဗ္ဗာန်ဆိုတဲ့ငြိမ်းတာရပါလိမ့်မယ်လို့ဘုန်းတော်ပရိသတ်တွေကဘယ်လိုကပြောတာလဲမြတ်စွာဘုရားကပြောထားတာဘယ်လိုကပြောတာပါလဲဟုတ်ပြီမြတ်စွာဘုရားကပြောထားတာဒါတော့မြတ်စွာဘုရားအပေါ်မှာဖိုင်တော်ပရိသတ်တွေကပုဂ္ဂိုလ်ရေးအရာယုံကြည်မှုမရှိဘူးဆိုရင်အငြိမ့်ချက်ဆိုတဲ့နိဗ္ဗာန်ကိုလည်းပဲဘလုံးလုံးလက်ခံမလဲဘလုံးနည်းနဲ့မှလည်းမခံနိုင်ဘူးနော်အဲဒီတော့ဟောဒီစကားကိုပြောတဲ့ဟောဒီတရားကိုဟောတဲ့မြတ်စွာဘုရားကမှမယုံကြည်ရင်သူဟောထားတဲ့တရားကိုလည်းပဲဘလုံးနည်းနဲ့မှယုံကြည်လို့မရဘူးသူဟောထားတဲ့တရားကိုမှမယုံကြည်ရင်နိဗ္ဗာန်ဆိုတာကိုလည်းယုံကြည်ပါမလားမယုံကြည်နိုင်ဘူးအဲဒါကြောင့်မလို့တရားကိုယုံကြည်ရင်ဖရာကိုလည်းယုံကြည်ရမယ်ဖရာကိုယုံကြည်ရင်တရားကိုလည်းပဲယုံကြည်ရမယ်ဖရာနဲ့တရားကိုယုံကြည်ပြီဆိုရင်အဲ့ဒီမြတ်စွာဘုရားဟောထားတဲ့ဟောဒီတရားတွေကိုပြန်ပြီးတော့ထိမ့်သိမ်းဆောင်လျှောက်ဖြန့်ဖြူးပေးနေတဲ့တန်ခါတော်ရှင်မြတ်တရားခက်ခန္ဓာကိုလည်းမယုံရဘူးလားယုံရမှာလားဒီနေ့ဟောဒီတန်ခါတော်ရှင်မြတ်တရားမြတ်စွာဘုရားရဲ့အမွေကိုဆက်လက်ထင်းသိမ့်နေတဲ့တန်ခါတော်ရှင်မြတ်တွေပဲမြတ်စွာဘုရားသခင်ကတော်မြတ်ကြီးလွန်ခဲ့သောနှစ်ပေါင်း2550နဲ့5ခုလောက်ကပရိနိဗ္ဗာန်ဆံသွားခဲ့တယ်အဲဒီလိုပရိနိဗ္ဗာန်ဆံသွားတဲ့အခါမှာယနေ့ဘုန်းတော်ပရိသတ်တွေကမြတ်စွာဘုရားရဲ့ကိုယ်အင်္ဂါတွေသိခွင့်ရနိုင်ခြင်းသည်ဒီတန်ခါတော်ရှင်မြတ်တွေရဲ့ကျေးဇူးပြုမှုကြောင့်ဒီတန်ခါတော်ရှင်မြတ်တည်းရဲ့မြတ်စွာဘုရားရဲ့ဟောတော်မူတဲ့တရားတွေကိုမပြောက်မပြက်မကွယ်ပြောင်းထိမ့်သိမ်းဆောက်ရှောက်နိုင်တဲ့စွာရည်တွေကြောင့် ဟုတ်တယ်မလားအဲ့ဒါကြောင့်ဒီတန်ခါတော်ရှင်မြတ်တည်းအနေထားကိုလည်းပဲဘုန်းကြီးပရိသတ်တွေကလက်မခံရဘူးလားလက်ခံရမှာလားလက်ခံရမှာပဲနော်ညသောဘုရားတခင်ကရောမြတ်ကြီး45ဝါတတ္တဝါဖြင့်80ရရှိတဲ့အချိန်မှာနောက်ဆုံးဝါဝေလူဝရွာမှာသွားပြီးတော့ဝါဆိုပါလေအဲ့ဒီလိုပါဆိုရင်လည်းဝါရင်းကာလမှာအချမ်းမကြီးတွေချုပ်တဲ့မရဏတိကလို့ခေါ်တဲ့တိတ်လောက်တဲ့ယောဂါတွေဖြစ်အဲ့ဒီယောဂါတွေတိတ်လွန်ကဲလာတဲ့အချိန်မှာပဲမြတ်စွာဘုရားသခင်ကရမြတ်ကြီးရဲ့စွန့်ရည်ကတော့ဘလောက်ပဲယောဂါဝရဏတွေဖြစ်ဖြစ်တမပတ်ဝင်စားပြီးတော့နေမယ်ဆိုအာယုကတကပလုံးအာယုကဆိုတာဘာပြောတာလဲပြီးတော့အတ္တတကုံအောင်နေနိုင်တဲ့အနေထားမရှိဘူးလားရှိလားအဲဒီချိန်တုန်းကအသက်တရားဖြစ်တဲ့အတွက်အသက်တရားအထိကောင်းကောင်းညီနေလို့ရတယ်နော်ဒီတဲ့ဘက်ကနေလို့သာမရခြင်းနေရမယ်အသက်တရားအထိကတော့ကောင်းကောင်းနေလို့ရတယ်ဒါအာယုကလို့ခေါ်တာအဲဒီတော့အသက်တရားအထိအသက်တရားမှအသက်တရားအထိနေလို့ရပါရဲ့နဲ့မြတ်စွာဘုရားသခင်ကတော့မြတ်ကြီးဘာဖြစ်လို့မနေတယ်လဲဆိုလို့ရှိရင်နံပါတ်၁ကတော့မန္တမင်းကိုဂရီပေးခဲ့တဲ့ဂရီတစ်ခုရှိတယ်။ဘယ်လိုဂရီပေးခဲ့တယ်လဲ။မြတ်စွာဘုရားသခင်ကရောမြတ်ကြီး။ဗောရိပဲနဲ့ရွှေမလင်းမှာသစ္စာလေးပါးကိုသိလို့တပည့်ညွတ်ရွှေညံတော်ကြီးရလို့ဖျားဖြစ်တော့ရောက်တော်မူတဲ့အချိန်မှာမန္တတကလာပြီးတော့ရှောက်တယ်ရှင်ဘုရား။အရှင်ဘုရားဖျားဖြစ်ခြင်းလို့ကြိုးစားလာကြတာယနေ့ဖျားဖြစ်ပြီ။အဲ့ဒီတော့ရှင်ဘုရားဖျားဖြစ်ပြီပဲဆန္ဒတွေပြေဝသွားပြီပဲ။ပရိနိဗ္ဗာန်စံမာတော်လို့လာပြီးတော့မလျှောက်ဘူးလားလျှောက်အဲဒီလိုလျှောက်တဲ့အခါကျတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကဘာပြောလဲမာနငါဖျားဖြစ်ပြီမဲ့ငါရဲ့ဟောထားတဲ့တရားတွေကိုဆက်ခံပြီးတော့ပြန်ပြုတ်ပေးမဲ့ပရိသတ်၄ပါးငါရဲ့ဟောထားတဲ့တရားတွေကိုဆက်လက်ပြီးတော့ကျင့်ကြံကြောက်အားထုတ်မဲ့ပရိသတ်၄ပါးမဆုံးသေးဘူးအဲဒီပရိသတ်၄ပါးကဘာလဲဆိုရင်ယဟန်ဆိုတဲ့ပရိသတ်ဘေကုဏီမဆိုတဲ့ပရိသတ်အမျိုးသားဥပဒကဆိုတဲ့ပရိသတ်အမျိုးသမီးဥပတိကာဆိုတဲ့ပရိသတ်ဥပဒကသရကမြတ်စွာဘုရားရဲ့သာသနာကိုအပြည့်အဝယုံကြည်နေသောတကာများဥပတိကာသရကမြတ်စွာဘုရားရဲ့သာသနာကိုအပြည့်အဝယုံကြည်နေတဲ့အမျိုးသမီးများဒါကိုပြောတာနော်အဲဒီလိုယုံကြည်တဲ့တကာတွေတကာမတွေလည်းငါမှမရှိသေးဘူးယဟန်ပရိသတ်လည်းပြည့်ပြည့်ဝဝမရှိသေးဘူးဘေကုဏီမပရိသတ်လည်းပြည့်ပြည့်ဝဝမရှိသေးဘူးအဲ့ဒါကြောင့်မလို့ပရိသတ်၄ပါးစုံသည်အထိအဲ့ဒီပရိသတ်၄ပါးကလည်းပဲငါဘုရားရဲ့တရားတွေနားကြားပြီးတော့ငါဘုရားရဲ့တရားတော်တရားကြီးကြောက်အားထုတ်ကြပြီးတော့မဉ္ဇဉ်ဘုံညာနိဗ္ဗာန်ချမ်းသာရသွားသည်အထိငါစောင့်အောင်မယ်ပြန်ပြီးတော့မပြောလိုက်ဘူးလားပြောလိုက်လားအဲ့ဒီလိုမှမစောင့်မဲနဲ့ပရိနိဗ္ဗာန်ဆံသွားရင်ဘုန်းကြီးပရိသတ်တွေစဉ်းစားကြည့်ပေါ့နော်မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့သိတော်မူခဲ့တဲ့သစ္စာ၄ပါးအဲ့ဒီသစ္စာလေးပါးကိုတကယ်လက်တွေ့လိုက်တာကျင့်သုံးပြီးတော့ရသွားတဲ့ပုံကတစုံတစ်ယောက်မရှိဘဲနဲ့မြတ်စွာဘုရားတခင်ကရောမကြီးပရိနိဗ္ဗာန်ဆက်သွားမယ်ဆိုရင်ဒီသစ္စာလေးပါးရဲ့အခက်ခန္ဓာယုံကြည်စရာသက်တည်ပါမှပြလို့မရဘူးဟုတ်တယ်မလားအဲ့ဒီတော့ဟောဒီသစ္စာလေးပါးတရားဟောဒီလိုအစွမ်းတတ္တိရှိတယ်ဟောဒီအကျင့်တွေဒီလိုကျင့်လို့ရှိရင်ဟောဒီလိုနိဗ္ဗာန်ချမ်းသာရမယ်နိဗ္ဗာန်ရဘူးသွားတဲ့ပုဂ္ဂိုလ်တွေကတယောက်လည်းမဟုတ်ဘူးနှစ်ယောက်လည်းမဟုတ်ဘူးအများကြီးပဲရှိတယ်ဆိုတာကိုမြတ်စွာဘုရားသက်တည်ပြခြင်းလေးတယ်ယဟန်ပရိသတ်တွေနဲ့သက်တည်ပြမယ်ဒေဂုဏိမပရိသတ်တွေနဲ့သက်တည်ပြမယ်တရားဓမ္မတွေမှလည်းပဲအမျိုးသားတွေလည်းမဉ္ဇဉ်ဖွဉ္ဇဉ်နိဗ္ဗာန်ချမ်းသာရလို့ယဟန်သားတွေဖြစ်သွားတာရှိရမယ်ဒါမှယဟန်ဖြစ်မှမဉ္ဇဉ်ဖွဉ္ဇဉ်ရတာမဟုတ်ဘူးယဟန်သားဖြစ်မှဖြစ်တာမဟုတ်ဘူးလူပုဂ္ဂိုလ်တွေလည်းယန္တာဖြစ်တယ်ဆိုတာကိုသက်သေပြအောင်ပါသောတော်ရဏမင်းကြီးတို့ဩဃသေနာဂျုံဘာကခြေသေးတို့တန်တလိအမတ်ကြီးတို့လူဝိကရကယန္တာဖြစ်သွားကြတာမဟုတ်လားနောက်အမျိုးသမီးတွေကဆိုလို့ရှိရင်လည်းပဲအမျိုးသမီးတွေကတော့လူဝိကနေပြီးတော့ယန္တာဖြစ်သွားတယ်လို့ဘုရားတို့စာရိပုတ္တမထင်ထင်ရှားရှားမရှိဘူးနော်ဒါပေမဲ့အနာဂံဖြစ်သွားတဲ့ပုဂ္ဂိုလ်တွေတော့မရှိဘူးလားရှိလားဘုန်းတော်ပရိသတ်တွေကြားမှုပါတဲ့မာတိကမာတာတက္ကမကြီးဆိုရင်အနာဂတ်ဖြစ်သွားတာပေါ့နော်အဲဒီလိုမျိုးသမီးတွေကနေပြီးတော့မဉ္ဇဉ်ဖွဉ္ဇဉ်ရသွားတဲ့ပုဂ္ဂိုလ်တွေလည်းပဲငါဖျားသက်တည်ကြခြင်းနေတယ်နော်အဲဒီသက်တည်ကလည်းပဲတယောက်ထက်လည်းမဟုတ်ဘူးနှစ်ယောက်ထက်လည်းမဟုတ်ဘူးအများကြီး ဟောဒီတရားတော်တွေအတိုင်းဟောဒီလိုလိုက်လာကျင့်သုံးမယ်ဆိုရင်ဒီလောက်ဒီလောက်ဒီပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေဒီလိုပဲအငြိမ့်ဓာတ်တွေရသွားတယ်ဆိုတဲ့တာရကတွေမြတ်စွာဘုရားပြခြင်းနဲ့အဲဒါကြောင့်မလို့ပရိသတ်၄ပါးစုံသည်အထိမန္တတာကိုဆိုင်ငံ့ဖို့မေတ္တာရခဲ့တာပေါ့အခုအချိန်ကျတော့45ဝါသတင်းသုံးပြီးတဲ့အခါမှာတက်တော့80ပြည့်တဲ့အခါမှာယဟန်ပရိသတ်လည်းပဲပြည့်စုံနေပြီနော်ယဟန်ပရိသတ်လည်းပြည့်စုံနေပြီမညာဖွညာနေရသွားပြီမညာဖွညာရသွားရုံဤတင်သာမကဘူးအဲ့ဒီပုဂ္ဂိုလ်တွေပရိနိဗ္ဗာန်ဆံသွားပြီးတဲ့နောက်မှာဒီပုဂ္ဂိုလ်တွေနောက်တော့ဘဝတစ်ခုပြန်ပြီးတော့ဆက်တာမရှိတော့ဘူးဟုတ်တယ်မို့လားပြန်ပြီးတော့ဆက်တာမရှိတော့ဘူးအဲ့ဒီလိုဘဝတကုတ်မဆက်ဖဲနဲ့ဘဝပြတ်သွားတာဘဝချုပ်သွားတာနော်ဘဝတွေပြတ်သွားတာဘဝတွေချုပ်သွားတာအဲ့ဒီလိုဘဝတွေချုပ်သွားတာကိုလည်းပဲသတိပြခြင်းလေးတယ်အဲ့ဒါကြောင့်ယံပရိသတ်တွေထဲမှာလည်းပဲပရိသတ်မှာဆန်းသွားတဲ့ယံတွေအများကြီးပေါ်ခဲ့ဘူးတယ်ဘေကုဏီမှာပရိသတ်တွေထဲမှာလည်းယန္တာပြည့်ပြီးတော့ပရိသတ်မှာဆန်းသွားတဲ့ပုဂ္ဂိုလ်တွေအများကြီးရှိနေတယ်လူတကာကမတွေထဲမှာလည်းမရှိဘူးလားရှိတာအဲ့ဒီတော့ပြည့်ပြည့်စုံစုံရှိပြီဆိုတဲ့အချိန်ကျတော့အဲ့ဒီအချိန်မှာမန္တမင်းကလာပြီးတော့တောင်းပန်တာကိုအရှင်ဘုရားအရှင်ဘုရားဟိုတုန်းကပြောခဲ့တုန်းကပရိသတ်လေးပါးဆောင်ရင်ငါဘုရားပရိသတ်ပါပြုမလို့အရှင်ဘုရားပြောခဲ့တယ်ယခုပရိသတ်လေးပါးလည်းဆောင်နေပြီမညာဘုညာနေပါချမ်းသာရသွားတဲ့ပုဂ္ဂိုလ်တွေလည်းအပြည့်ဝရှိနေပြီအရှင်ဘုရားပရိသတ်ပါဆံပါတော်လို့လာပြီးတော့တောင်းပန်တယ်တောင်းပန်တာမြတ်စွာဘုရားသခင်ကရမကြီးကတစ်ချိန်တုန်းကဂရုပေးတော်မူခဲ့တဲ့အတိုင်းပဲယခုလည်းလာပြီးတော့တောင်းပန်တဲ့အခါကျတော့ဒီဂတိတည်ဖို့ရန်အတွက်မြတ်စွာဘုရားသည်မန္တမင်းရဲ့တောင်းပန်ချက်ကိုလက်ခံလိုက်တယ်။အဲ့ဒါလက်ခံခြင်းရဲ့အကြောင်းတစ်ခုပေါ့နော်။ပရိနိဗ္ဗာန်ဆန်းခြင်းအကြောင်းတစ်ခု။နောက်တစ်ခါဓမ္မတာသဘောအဖြစ်ပြောမယ်ဆိုလို့ရှိရင်လည်းပဲမြတ်စွာဘုရားတို့မြေတီမှာဂေါရမဗုဒ္ဓတွေမကဘူးမြေတီမြတ်စွာဘုရားပဲဖြစ်ဖြစ်အတ္တတန်းရဲ့ငါးဘုံပုံတဘုံကိုခြံပြီးတော့ပရိနိဗ္ဗာန်စံတယ်။ဟုတ်ရလား။အတ္တတန်းရဲ့ဘယ်နှပုံလဲ။အဲဒီ၅ပုံထဲမှာတပုံကိုချန်ပြီးတော့ပရိနိဗ္ဗာန်စံတယ်ဆိုတော့အနိတ္တယဓမ္မ၅ပုံပေါ်လိုက်ရင်20စီပေါ့။တပုံချန်ထားလိုက်တော့80ပေါ့။ပြီးတော့တက်တော့80ရောက်လာပြီဆိုတဲ့အခါကျတော့သူ့ရဲ့ဓမ္မတာသဘောအဖြစ်လည်းပဲပရိနိဗ္ဗာန်စံသိတဲ့အချိန်ရောက်ပြီဆိုတာစိတ်တော်တွေကအလိုလိုသိနေတာဖြစ်တဲ့အတွက်မန္တမင်းရဲ့တောင်းပန်ချက်ကိုလက်ခံလိုက်တယ်လို့အဲဒီလိုလည်းပြောလို့ရပါတယ်နော်။ကောင်းပြီမြတ်စွာဘုရားသခင်ကတော်မြတ်ကြီးပြိဋိဘံဆံပြီးသွားတဲ့အခါကျတော့အဲဒီအချိန်မှာမြတ်စွာဘုရားသခင်ကတော်မြတ်ကြီးပြိဋိဘံဆန္ဒကကိုသိနာယုံပြီးမန္တမင်းတို့ရဲ့ဥယျာဉ်အင်းရင်ဥယျာဉ်မှာပြိဋိဘံဆန္ဒ။အဲဒီအချိန်မှာရှင်မဂ္ဂသမမြတ်မြတ်ကြီးကသာဂိတမြို့ကနေပြီးတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးမကြမ်းမမယောဂဝရဏာရီသဲပြီးတော့ကိုယ်သိနာယုံပြီကိုကြော်သွားလျက်ပရိနိဗ္ဗာန်ဆံဖို့ကြော်သွားလျက်လို့အဲဒီလိုသတင်းကြားတော်မူသည့်အတွက်နောက်လိုက်နောက်ပါယဟန်900နဲ့အတူကိုယ်သိနာယုံပြီကိုသူကလည်းကြော်လာခဲ့ပါတယ်ဒါပေမဲ့ရှင်မဂ္ဂသမမရောက်ခင်မှာပဲမြတ်စွာဘုရားကကြိုပြီးတော့ပရိနိဗ္ဗာန်ဆံနေနေပြီနော်အဲဒီလိုပရိနိဗ္ဗာန်ဆံသွားတဲ့အခါကျတော့မြတ်စွာဘုရားပရိနိဗ္ဗာန်ဆံတဲ့အချိန်မှာတခါမှမဖြစ်ဘူးတဲ့အတဏမိတ်ဒီထူးခြားချက်ဒီအများကြီးဖြစ်တာပေါ့နော်။ဟောနတ်ပြည်ကနေပြီးတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးရဲ့အလောင်းတော်ကိုပူဇော်သောအဖြစ်မန္တရဝလို့ခေါ်တဲ့နတ်ပန်းကြီးတွေကောင်းကင်ကနေပြီးတော့အခါရပြစ်ချပြီးတော့မြတ်စွာဘုရားကိုပူဇော်တာ။အဲဒီတော့နတ်ပန်းကြီးတွေကတောင်းကိုကြီးပုံရပါတယ်။အတောင်းကိုကြီးပုံရပါတယ်။လူတွေကတခါမှမမြင်ဘူးတဲ့အခါတော့ဝိုင်းပြီးတော့လူကြယူကြပေါ့နော်။အဲ့ဒီလိုဖြစ်နေတဲ့အချိန်မှာအဲ့ဒီတည်းမှာသုပ္ပတ္တလို့ခေါ်တဲ့ယဟန်တစ်ပါးအဲယဟန်တစ်ပါးမဟုတ်ဘူးပရပိုက်တစ်ယောက်ပေါ့နော်ပရပိုက်တစ်ယောက်မြတ်စွာဘုရားတပည့်မဟုတ်တဲ့ပရပိုက်တစ်ယောက်အဲ့ဒီပရပိုက်တစ်ယောက်ကမြတ်စွာဘုရားပြိနိဗ္ဗာန်ဆန်းတဲ့စီရောက်သွားအရိကဏီမန္တရဝနှစ်ပန်းကြီးတွေ့တဲ့အခါကျတော့ထူးထူးဆန်းဆန်းနှစ်ပန်းကြီးကိုတွေ့လို့သဘောတည်းကျပြီးတော့ယူလာခဲ့အဲ့ဒီလိုယူလာခဲ့တော့ဒီဘုရားရှင်ကြီးတဲ့မှာမန္တရဝနှစ်ပန်းကြီးကိုသေးတဲ့ဘွယ်ခမောက်တဲ့ဘွယ်ကောင်းပေါ်မှာတင်းပြီးတော့သူကလည်းထွက်လာအဲဒီလိုထွက်လာတဲ့ရှင်မဂ္ဂသမဗုဒ္ဓမြတ်ကြီးနဲ့ယဟန်900ကလည်းပဲကိုသိနာယုံမြို့မရောက်ခင်မြို့ပြင်မှာရောက်နေတဲ့အချိန်အဲဒီပြပိုက်တယောက်ကလည်းကိုသိနာယုံနဲ့ကနေပြီးတော့ထွက်လာတဲ့အချိန်နားမှာသွားတွေ့တာကို အဲ့လိုတွေ့တဲ့အခါတော့ဟိုးအဝိကနေပြီးတော့မန္တရဝနပန်းကြီးကောင်းမွန်တင်ပြီးတော့ပြပိုင်တရားကြီးနေဘူးကျဲကျဲကြီးတဲ့မှာသုတ်သုတ်သုတ်သုတ်ထွက်လာတာမြင်ခြင်းအားဖြင့်အရှင်မဂ္ဂတမပရိမေကြီးကဒါမြတ်စွာဘုရားသခင်ကရောမြတ်ကြီးတော့ပရိနိဗ္ဗာန်ဆန္ဒပြီလို့မသိဘူးလားသိလိုက်တာဘာကိုကြည့်ပြီးတော့သိတာလဲဆိုမန္တရဝနပန်းကြီးကိုကြည့်ပြီးတော့သိလိုက်တာနော်အဲ့ဒီလိုသိလိုက်တဲ့အခါကျတော့ဩမြတ်စွာဘုရားတော်ပရိနိဗ္ဗာန်ဆံပြီတော့မြတ်စွာဘုရားတကယ်ကရမေကြီးရှိရာအရာကိုဒီထဲသွားကြမယ်ဆိုလို့ရှိရင်ငါးရင်နောက်မှာပါလာတဲ့ရဟန်းတော်ရှင်များဒီထဲမှာတချို့ကဘုဒ္ဓဆင်းတချို့ကသောတာပန်ဘုဒ္ဓဆင်းနေသောတာပန်နေသရာကကိဋ္တာကုံသေးတာလည်းမဟုတ်ဘူးဒေါသကိဋ္တာကုံသေးတာမဟုတ်သေးတော့မြတ်စွာဘုရားပရိနိဗ္ဗာန်ဆံတဲ့တရင်များကြားမယ်ဆိုရင်သူတို့ကဝမ်းပန်းတည်းနော်ဟိုကြွေးကြနေမယ်ပရိသတ်အလယ်မှာရဟန်းတော်ရှင်များဒီဝမ်းပန်းတဲ့နဲ့ငိုကြွေးနေကြလို့ဆိုရင်ဒီလိုမကောင်းဘူးငိုခြင်းငိုရခုလို့ကိုင်းမြင်အလယ်မှာလုံမမြင်တဲ့နေရာမှာငိုပါစေဆိုပြီးတော့ကိုင်းမြင်ထဲမှာပဲသေပရေတရေကနေစောင့်ပြီးတော့ကြည်ပရပန်းကြီးကရောက်လာတဲ့အခါကျတော့အရှင်မဂ္ဂတမမရိမဲကြီးကအားလုံးသိအောင်တမင်ကမေးလိုက်တာအေးမင်းကဘယ်ကလာတော့အရှင်ဘုရားတပြီတော့ကိုသိနာယောင်ကလာတာတို့ရဲ့ဆရာမြတ်စွာဘုရားတကယ်ကရောမြတ်ကြီးကျမ်းမှာချမ်းသာပါရဲ့လားဒီလိုမေးလိုက်တာပေါ့နော်။ဟာရှင်ဘုရားဂေါတမဗုဒ္ဓပြိဋ္ဌိဗံဆံသားပြီလေ။လုံခဲ့တဲ့ဒင်္ဂါ6ရက်တက်ကပြိဋ္ဌိဗံဆံသားပြီရှင်ဘုရားမသိဘူးလား။ဒီလိုမေးလိုက်တာပေါ့။ပြိဋ္ဌိဗံဆံသားပြီဆိုတဲ့တရင်ချာချာချင်းပဲကျန်တဲ့ယဟန်တွေပြင်းပြင်းထန်ထန်ငိုကြွေးကြတာပေါ့။နော်။သောတာပန်အထိပုရိသေပုဂ္ဂိုလ်တွေငိုတယ်။သောတာပန်ပုဂ္ဂိုလ်တွေငိုတယ်။သောတာပန်ဆိုတာဒေါသကိရိတာမှမကုန်သေးဘက်ကိုငိုတယ်လို့စိတ်ညစ်တယ်လို့စိတ်ဆင်းရဲတယ်လို့ဆိုတာကဒေါသကြောင့်ဖြစ်တာ။ဘာကြောင့်ဖြစ်လဲ?ဒေါသကိုပဲမဲ့နဲ့မှပဲတော့အနာဂါမိမဲ့နဲ့မှပဲတာ။အနာဂါဖြစ်မှဒေါသကုန်တာ။ဒီတော့အနာဂါဘုက္ကုံများကတော့မငိုတော့ဘူးပေါ့နော်။အဲဒီလိုပြင်းပြင်းထန်ထန်ငိုကြွေးနေတဲ့အချိန်ကျတော့အဲဒီတည်းမှာပါတဲ့ခုနပြောခဲ့တဲ့သုပ္ပတ္တဆိုတဲ့ယဟန်။တခြင်းသောကာလတုန်းကမြတ်စွာဘုရားတခင်ကရောမြတ်ကြီးသူတို့အနေနဲ့နေရာကိုကြွလာတဲ့အခါကျတော့သူပတ္တယဟန်ကသူကငဲပြုမဟုတ်ဘူးတော်တဲ့တာကလေးနှစ်ယောက်ရှိတယ်။သူကယဟန်ဝတ်တယ်တာကလေးနှစ်ယောက်ကကိုရင်ဝတ်တယ်တော်ကြောင်ကလေးတစ်ယောက်မှနေကြတယ်။မြတ်စွာဘုရားတခင်ကရောမြတ်ကြီးသူတို့အရာဒေသကိုကြွလာတယ်လို့သတင်းကြတဲ့အခါကျတော့သူရဲ့ဆောင်းကအင်းတွေကိုစီယုံပြီးတော့တခါတယ်ဆန်းတို့ဆီတို့ပဲတို့စသဖြင့်ပေါ့လေအရာတွေအလုခံပြီးတဲ့အခါကျတော့အိုးကြီးနဲ့ချက်ကျိုးကျုပ်ပြတဲ့အခါမှာမြတ်စွာဘုရားတခင်ကရမကြီးကြွားလာတဲ့အခါသံဃာတော်နေနေကမြတ်စွာဘုရားကိုပြင့်ပြီးတော့ဆုံးနေမကပ်ဘူးလားကပ်ဒါပေမဲ့လို့လည်းပဲသူကတ်တဲ့ဆုံးကစင်ကြဲတဲ့ဆုံးမဟုတ်ဘူးတဲ့နော်တခါရမတွေကိုသွားပြီးတော့တောင်းတာလူတောင်းနေတောင်းရင်သံဃာတော်ရှင်ဘက်ကမအပ်ဘူးသံဃာတော်ရှင်ဘက်ကတောင်းတော့တောင်းရတယ်ဒါပေမဲ့လို့လည်းပဲလူတွေတောင်းတယ်လို့ပေးပါလို့မတောင်းရဘူးနော်ပေးပါလို့မတော့ရဘူးဒကာရမတွေသိကုန်သွားတယ်အရှင်မသွားပြီးတော့မတရရတယ်သူရှိတဲ့နေရာသွားပြီးတော့မတရရတယ်မလာသဘို့လာတို့လို့ဒကာရမတွေကအရှင်မရဘာကိစ္စမှကြွလာခဲ့ပါသလဲဒီလိုမေးတဲ့အခါမှာဒကာကြီးအကျောက်ကတော့ဘာလို့လဲဘာလို့ခြင်းတယ်လို့မပြောရဘူးဘာလို့လဲဆံလို့လဲစီလို့လဲငရုတ်သီးလို့လဲကြက်တုံလို့လဲစသဖြင့်ပေါ့နော်သင်္ကန်းဖြင့်သင်္ကန်းလို့လဲကျောင်းဖြင့်ကျောင်းလို့လဲဆေးဖြင့်ဆေးလို့လဲလိုတယ်လို့ပြောရတယ်။အရှင်မြတ်ဘာလို့လဲ?အာကျုပ်ဘာတော့လိုတယ်။လိုတယ်ဆိုတော့သူချင်းချင်းဝင်လာလို့မှာပေါ့နော်။တတ်နိုင်ရင်လည်းဒီမှာပေါ့မတတ်နိုင်ရင်လည်းမလိုဘူးပေါ့။လိုသည်ဖြစ်စေမလိုသည်ဖြစ်စေသာကတော့အရှင်မြတ်တွေကစိတ်ပြတ်ဝမ်းတယ်လို့မရဘူး။ဒေါသဖြစ်လို့လည်းမရဘူး။ခွန့်လို့ရတယ်။လိုရင်လည်းယူလိုက်ရုံပဲမလိုရင်လည်းဒီတိုင်းနေရုံပဲ။ဟာဒါလေးတော့ပေးစားမှာဒါလေးတော့လှူစားမှာဒီလိုတိုက်ရမတောင်းကောင်းဘူး။ဒီလိုတိုက်ရမတောင်းကောင်းဘူး။ပါတော့လုံနေတယ်။ဥပမာကျောင်းနဲ့ပတ်သက်လို့ရှိရင်လည်းပါကျောင်းလုံနေတယ်။ဒီလိုကို။အကျောင်းဆောက်ဖို့တဲ့ကိုယ်တိုင်ဆောက်နေရင်လည်းပါဟာကျောင်းဆောက်ဖို့အတွက်အသိတော်လုံနေတယ်။အဝါတော်လုံနေတယ်။အလုံအားတော်လုံနေတယ်ဒီလိုပေါ့နော်။အဲ့ဒီလိုတော့ပြောကောင်းပါလေတဲ့။ဒါပေမဲ့သုပ္ပတ္တယဟန်ကြီးကဒီလိုပုံစံမျိုးနဲ့သူကလူကနာမဟုတ်ဘူး။တော်တယ်ဆိုတော့လည်းပဲဝိနည်းတ္တကဘုကလည်းသူကမကြွညင်ဘူးပေါ့လေ။အဲ့ဒါလည်းမကြောက်ကျင်တဲ့အခါကျတော့သူကတိုက်ရက်ကိုတောင်းတာ။ဟာကျုပ်ကဘာပေးသမ်းမလဲ။မြတ်စွာဘုရားတခင်ကရမကြီးကြွလာတော့မယ်။သ ကြောက်လိုက်ကြောက်ကဆုတ်ကတ်ခြင်းလို့မျက်နှာလောက်တဲ့သဘောလဲပြောရင်ပြောလို့ရတာပေါ့နော်ဆုတ်ကတ်ခြင်းလို့မြတ်စွာဘုရားကိုဆုတ်ကတ်ခြင်းလို့တန်ခါတော်ရှင်မြတ်ဒီဆုတ်ကတ်ခြင်းလို့ကြောက်ကိုစီရီလူပါဆန်ရီလူပါပဲ့ရီလူပါစသည်ဖြင့်ဒီလိုသွားတောင်းတယ်လူပါသာလည်းတောင်းတာနဲ့အတူတူပဲမတောင်းကောင်းဘူးနော်အဲဒါခုတော့ရှိတာပေါ့လေမတောင်းကောင်းဘူးဆိုပေမဲ့ဖိမ့်မှန်တကပြုထားတဲ့ပုဂ္ဂိုလ်ဆိုရင်တော့တောင်းကောင်းပါလေတဲ့ဒါကတော့ချွင်းချက်ပေါ့နော်ဖိမ့်မှန်တကပြုတယ်ဆိုတာကဘာပြောတာလဲဆိုတော့ပစ္စည်းလေးပါးတကခံထားတဲ့ပုဂ္ဂိုလ်လို့ဒီခေတ်သကလုံးအတော်နှုတ်နဲ့ပြောရင်တော့ပြောလို့ရပါတယ်အဲဒါမိမိနဲ့ပတ်သက်တဲ့ယန္တကပဲဖြစ်ဖြစ်ကျောင်းတကပဲဖြစ်ဖြစ်အရှင်မြတ်ပစ္စည်းလေးပါးနဲ့ပတ်သက်လို့လိုတဲ့အချိန်တောင်းပါလို့အဲဒီတော့ငါဖိမ့်မှန်တကပြုထားမယ်ဆိုရင်တောင်းကောင်းပါလေတဲ့ကိစ္စမရှိပါဘူးတဲ့အဲဒီလိုမှဖိမ့်မှန်တကပြုထားတာမဟုတ်တဲ့ဒဇိန်ပုဂ္ဂိုလ်ဆိုရင်သွားပြီးတော့မတောင်းကောင်းဘူးเนาะတို့ကအဲဒီလိုမတောင်းကောင်းတဲ့ပုံစံမျိုးမှာသွားပြီးတော့တောင်းထားတာဖြစ်တဲ့အတွက်မြတ်စွာဘုရားသခင်ကရမေကြီးကသိတယ်သိတဲ့အခါကျတော့သူဘာသာငါဘုရားဆုံးကကြွလာတာယွာတဲ့ကောငါဘုရားဆုံးကကြွမလို့မှားပါရှင်ဘုရားဆုံးကမကြွပါနဲ့တပည့်တော်စီစဉ်ထားတဲ့ဟောဒီထမင်းနေဟင်းနေနဲ့အရှင်ဘုရားကိုဆုတ်ကချင်လို့ပါသူဘာသာသင်စီစဉ်ထားတဲ့ဆုံးနေတဲ့ဟင်းနေငါဘုရားမသုံးဆောင်ဘူးသင်စီစဉ်ထားတဲ့ဆုံးနေနေငါဘုရားမသုံးဆောင်ထိုင်ဘူးဒါကြောင့်မလို့အဲ့ဒါတွေကိုအကုန်လုံးမြင်မြင်မှာသွန်သာပလိုက်ပါလို့မြတ်စွာဘုရားကအဲ့ဒီကိုပြောလိုက်တာကိုနော်သူချင်းသူချင်းပြောလိုက်တဲ့အခါကျတော့သူဘာသာရဟန်းကြီးကလည်းပဲရှက်တော့ရှက်သွားပုံရပါတယ်စိတ်ထဲမှာတေးထားတာပေါ့လေညှိုးနေတာပေါ့နော်မြတ်စွာဘုရားကတော့အကောင်းမမြင်ဘူးတန်ခါတော်ရှင်မြတ်တွေကလူလှိမ့်ပြီးတော့ငိုနေတဲ့အခါကျတော့သုဘရယဟန်ကြီးကပြောတယ်ရှင်ဘုရားတို့ဘာဖြစ်လို့ငိုနေတာတော့ဂေါရမဗုဒ္ဓဂေါရမယဟန်ကြီးရှင်းနေလို့ရှိရင်ဒီဟာမလုံးနဲ့ဟိုဟာမလုံးနဲ့ဆိုပြီးတော့အများအားချုပ်ချင်နေတာအခုဂေါရမဗုဒ္ဓပြိဋိဘံစာသားပြီးဒီလိုတော့အတွက်အမတ်တကာကောင်းတာပဲဒါဝါသာစရာပဲအရှင်ဘုရားတို့ဘာဖြစ်လို့ငိုနေတော့သူကဒီလိုပြောတာကိုအဲဒီလိုပြောတဲ့အခါကျတော့ရှင်မကသမဗိမာန်ကြီးကကောင်းကြီးနေတယ်အော်မြတ်စွာဘုရားသခင်ကရမေကြီးအလောင်းတော်မှာမြင်မကြသေးဘူးဆန့်ကျင်မဲ့ပုဂ္ဂိုလ်တွေကပေါ်နေပြီတဲ့နော်အဲ့လိုစိတ်ထဲမှာမှတ်ထားပြီးတဲ့အခါကျတော့သူကလည်းကုသိဏယံမြို့ကိုသွားတာပေါ့လေအဲ့ဒီလိုသွားသွားတဲ့အခါကျတော့မြတ်စွာဘုရားအလောင်းတော်ကိုမိတိကျွင်းချင်းကိစ္စတွေပြုတ်တတော်တွေဝေဖန်ပိုင်းခြားပြီးတဲ့အချိန်ကျတော့တန်ဃာတော်ရှင်ဘက်တွေသူကစီဝေးခေါ်လိုက်တယ်အရှင်ဘုရားတို့တပည့်တော်မြတ်စွာဘုရားရဲ့အလောင်းတော်စီကိုတပိတော့ရောက်လာတယ်ရောက်မလာခင်မှာလမ်းခရီးမှာဒီလိုဖြစ်ရမျိုးပေါ်ခဲ့ဘူးတယ်အဲ့ဒီဖြစ်ရဟာအရှင်ဘုရားတို့သေးသေးဖြစ်ရမျိုးမဟုတ်ဘူးသာသနာရဲ့အန္တရာယ်တွေသာသနာကိုညှို့နှံစေမဲ့အန္တရာယ်တွေသာသနာကွယ်ပျောက်စေမဲ့အန္တရာယ်တွေဖြစ်တယ်အဲ့ဒီတော့အဲ့ဒီလိုဆန့်ကျင်တဲ့ပုံကိုယ်တွေအာမကောင်းမိမှာတပိတော့တခုခုလုံးကြမှာတော်မယ်နော်အရှင်မဂ္ဂသမဗုဒ္ဓမြတ်ကြီးကသူကိုယ်တည်းဖြစ်ရကလေးကိုတင်ပြလိုက်တာပေါ့အဲ့ဒီလိုသာတင်မပြဘူးဆိုရင်ဘုန်းကြီးတော်ပရိသတ်ဒီယနေ့ဘုန်းကြီးတော်ပရိသတ်ဒီသိနေတဲ့သစ္စာတရားမျိုးသိခွင့်တော့ရမှာမဟုတ်ဘူးနော်ဒါကြောင့်သာသနာတော်ရဲ့အသက်ဟာအရှင်မဂ္ဂသမဗုဒ္ဓမြတ်ကြီးပေါ်မှာလုံလုံရရမိနေပါလေဟုတ်တယ်မလားအဲ့ဒီလိုတင်ပြလိုက်တဲ့အခါကျတော့သံဃာရှင်မတွေကမလာပါရှင်ပဲရှင်ပြပါလို့ချင်တော့เออมัสสาพญาฮอดาတော်မူတဲ့တရားတော်တွေဟာတို့အတွက်တော့မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့ကိုးစားကိုးကွယ်ရမယ်လိုက်နာရမယ်ဆရာတစုပဲမြတ်စွာဘုရားသခင်ကရောမြတ်ကြီးကလည်းအာနန္ဒရှင်မြတ်ကိုဘယ်လိုပြောခဲ့သလဲဆိုရင်ယောအာနန္ဒမယဓမ္မောဇဝိနယောဇဒေတိတော်ပညာတော်သောဟောမမိစေနတတ္ထအာနန္ဒတဲ့ငါဘုရားဟာသင်တို့ကိုဝိနိသိကဘောရိနဲ့ပညာခဲ့ပြီးပြီသောတံအဘိဓမ္မာဆိုတဲ့ဓမ္မတွေကိုလည်းဟောခဲ့ပြီးပြီအကယ်၍ငါဘုရားမရှိတော့ဘူးဆိုရင်ငါဘုရားပြိဋိဘံဆံသွားပြီးပြီဆိုရင်အဲ့ဒီသောတံဝိနည်းအဘိဓမ္မာတရားတွေကသင်တို့အတွက်ငါဘုရားရဲ့ကိုယ်စားဆုံးမမဲ့ဆရာတွေပဲလို့မြတ်စွာဘုရားမပြောခဲ့ဘူးလားပြောခဲ့လားအဲ့ဒီလိုလဲပြောခဲ့တဲ့စကားကရှိနေတဲ့အခါကျတော့တန်ခါတော်ရှင်မတ်တွေကလည်းသဘောပေါက်တာပေါ့နော်ဟုတ်ပြီဒီတော့မြတ်စွာဘုရားဟောခဲ့တဲ့ဟောထားခဲ့တဲ့တရားဒီပလင်းရဲ့ဖျားရှင်ကိုစားအာကိုရမယ်ဆရာတစုပဲဒီတော့ဟောဒီတရားတွေမကွယ်မပြတ်အောင်ဒီပြည့်တော်တခုခုလုံးကြမယ်နော်မကွယ်မပြတ်အောင်လုံးကြမယ်ဆိုတော့ဘုန်းတော်ပရိသတ်တွေ ရုံရုံလေးပဲစဉ်းစားကြည့်လိုက်မြတ်စွာဘုရားတရားဟောတာဒီနေရာထဲမှာဟောတာမဟုတ်ဘူးเนาะနေရာနှံ့ပြားမှာလိုက်ဟောတာမြတ်စွာဘုရားနောက်မှာလိုက်နေတဲ့ပုံကိုယ်တွေကလည်းတဘာတည်းမဟုတ်ဘူးเนาะတဘာတည်းမဟုတ်တယ်လို့အမြဲတမ်းလိုက်တဲ့ပုံကိုယ်လည်းမရှိဘူးအာဒီရှင်မှာအရှင်မကတ္တဗ္ဗတို့အရှင်သာရိပုတ္တရာတို့ပါပြီးမဲ့နောက်တနေရာကျပါခြင်းမပါတာအရှင်အနန္ဒာတိပလိယနှစ်ပေါင်း20ကျော်မှမြတ်စွာဘုရားနာရောက်လာတာအရင်တော့ကမြတ်စွာဘုရားနာမမဟုတ်ဘူးဒီတော့မြတ်စွာဘုရားဟောတဲ့တရားတွေသူအကုန်လုံးမသိဘူးမြတ်စွာဘုရားတိရောက်လာတဲ့အခါကျတော့မှမြတ်စွာဘုရားကပြန်ပြီးတော့ဟောလို့သူသိခွင့်ရတာနော်အဲ့ဒီတော့မြတ်စွာဘုရားနဲ့အကုန်လုံးအတူတကွလိုက်ပါပြီးတော့တရားနာတဲ့ပုဂ္ဂိုလ်ဆိုတာပိန်တဲ့ပုဂ္ဂိုလ်ရဲ့လို့ခံရတာမရှိဘူးလိုက်မှတ်ထားတဲ့ပုဂ္ဂိုလ်လည်းမရှိဘူး။စာနဲ့ပြည့်တဲ့ရင်မှတ်ထားတဲ့ပုဂ္ဂိုလ်လည်းမရှိဘူး။ယနေ့ခေတ်လောအတန်ဒီပါရီသွင်းထားတာလည်းမရှိဘူး။ဒီတော့အရှင်အနန္ဒာမြတ်စွာဘုရားစီရောက်လာတဲ့အချိန်ကမြတ်စွာဘုရားဝါတော်20ကျားမှရောက်လာတာ။နှစ်ပေါင်း20ကျားမှရောက်လာတာဆိုတော့အများကြီးအချိန်နှောင့်နေပြီ။ဒီတော့ရှင်အနန္ဒာကဘာပြောတော့မြတ်စွာဘုရားကိုရှင်ဘုရား။တပည့်တော်မြတ်စွာဘုရားစီမှာအလုံးကြီးဖြစ်နေနေရတော့မယ်ဆိုရင်မြတ်စွာဘုရားတပည့်တော်ရှေ့မှာဟောတဲ့တရားကတော့ကိစ္စမရှိဘူးတပည့်တော်ပွင့်ရာမှာဟောတဲ့တရားတွေတပည့်တော်သိကိုမရတော့ဘူးအဲဒီလိုသိကိုမရတဲ့အတွက်သူများတွေကမြတ်စွာဘုရားဗာတရားဟောပါတယ်လို့မေးလာခဲ့သည်ရှိတော့မြတ်စွာဘုရားနာမှာလုံကျွေးဖြစ်နေလဲနေသေးတယ်မြတ်စွာဘုရားဟောတဲ့ပြောတဲ့စကားကိုလည်းမသိဘူးဆိုရင်သူများတွေကတပည့်တော်ကိုကဲရလိမ့်မယ်အဲဒါကြောင့်တပည့်တော်ရဲ့ပွင့်ရာမှာဟောထားတဲ့တရားတွေကိုလည်းပဲတပည့်တော်ကိုပြန်ပြီးတော့ဟောတော်မူပါမတော်ဆိုလားတောင်းဆိုလားအဲ့ဒီလိုတောင်းဆိုလို့မြတ်စွာဘုရားကပြန်ပြီးတော့ဟောပေးရပါတယ်အဲ့ဒီလိုဟောပေးတာတော့မှဓမ္မခန္ဓာပေါင်း14000ထဲမှာမြတ်စွာဘုရားဟောပေးခဲ့တဲ့တရားကဓမ္မခန္ဓာပေါင်း12000ပဲဟောပေးခဲ့ရတယ်နော်ဉာဏ်နဲ့2000ကဘုရုစေကနာကြားခွင့်ရတယ်လဲဆိုရင်အရှင်သာရိပုတ္တရာမထေရမြတ်ကြီးစီကနာကြားခွင့်ရတာပါဟုတ်တယ်မဟုတ်လားအားလုံးမောလာတဲ့ဓမ္မခန္ဓာပေါင်းဘယ်လောက်တယ်လဲ14000ဟုတ်တယ်မလားအဲဒီတော့အတော်များများမြတ်စွာဘုရားဟောတဲ့တရားတွေကိုမှတ်မှတ်သားသားရှိတာကတော့အရှင်အနန္ဒတပါးပဲရှိတယ်ဝိနည်းနဲ့ပတ်သက်ရင်တော့အရှင်ဥပါလိရှိတယ်ကျန်တဲ့သောတာပိဋကမနဲ့ပတ်သက်ရင်တော့အရှင်အနန္ဒတပါးပဲရှိတယ်အရှင်သာရိပုတ္တရာပရိပယကြီးဒီမလင်းရင်မြတ်စွာဘုရားပရိနိဗ္ဗာန်မဆန့်ခင်ကတည်းကသူကကြိုပြီးတော့တစ်ဆောင်မုံလားလောက်မှာပရိနိဗ္ဗာန်ဆံပြီးသွားပြီအဲတော့အရှင်သာရိပုတ္တရာပရိပယကြီးလည်းမရှိတော့ဘူးနော်ဒီတော့မြတ်စွာဘုရားဟောတဲ့တရားတွေကိုဒီနေရာမှာဟောရင်ဒီညာတော်ရှင်မြတ်တွေသိတယ်ကျမ်းသာခွင့်ရတယ်ဟိုနေရာမှာဟောတော့ဟိုညာတော်ရှင်မြတ်တွေကကျမ်းသာခွင့်ရတယ်သူသိတာငါမသိငါသိတာသူမသိနော်ကိုသိတာလေးလောက်နဲ့ကိုတည်နေနေကြမယ်ဆိုရင်ကိုသိတာတော့ပဲကိုသိမယ်ကိုကဒကာရမဒကာရမတွေပြန်ဟောရင်လည်းပဲကိုသိတာတော့ပဲကိုပြန်ဟောမှာကိုပြောဒကာရမတွေမှာလည်းပဲအသိချင်းတူနိုင်ပါမလားကိုဆရာတော်ရဲ့ဒကာရမကအတိတမျိုးဒီဆရာတော်ရဲ့ဒကာရမကအတိတမျိုးအတိတွေကွဲပြားပြီးတော့ငင်းညာခုံကြတယ်။နောက်သူကမှန်တယ်သူကမှားတယ်နဲ့ပြဿနာတွေကုန်တက်ကုန်မှာပေါ့။စွန်းစွန်းစီစီမှတ်တတ်တယ်မထားဘူးဆိုရင်လည်းပဲမြတ်စွာဘုရားဟောတဲ့တရားတွေလွယ်လွယ်နဲ့ပြောကုန်လိမ့်မယ်။တရားကွယ်ရင်ဘာဖြစ်လဲ။ဘုရားကွယ်မှာပဲနော်။အခုဘုရားကတော့မကွယ်ဘူးလားကွယ်သွားတာ။ဘုရားကွယ်ပင်ကွယ်ညာတော်လည်းပဲတရားရှိနေသေးရင်မရှိတာနဲ့တူလဲဘုရားရှိတာနဲ့တူတူပဲအဲ့ဒီတော့ကဲမြတ်စွာဘုရားသခင်ကရောမြတ်ကြီးကတော့မရှိတော့ဘူးဘုရားမရှိပေမဲ့တရားရှိအောင်လုပ်မယ်ဟုတ်တယ်မို့လားတော့ဘုန်းကြီးပရိသတ်တွေစဉ်းစားကြည့်နော်အဲ့ဒီအချိန်မှာယန္တာပရိမြတ်ကြီးတွေတော်များများကိုရှိတာအတော်များများကိုရှိတယ်ယန္တာပရိမြတ်ကြီးတွေဆိုတော့တို့တွေတရားမသိဘူးလားသိတရားမသိဘူးလားကင်းတို့တန်တာမှာတရားတွေမသိဘူးလားသိလားတော်တော်တရားသာတည်တာနော်မြတ်စွာဘုရားဟောထားခဲ့တဲ့သုတ်တန်တွေဝိနည်းတွေပြိဋကမတွေပရိယတ်တွေသူတို့တဏ္ဍာမှာပြည့်စုံမရှိဘူးသူတို့ကိုယ်တိုင်ကတော့သစ္စာလေးပါးထုံးထွင်းရင်သိတာမှန်တယ်ဒါပေမဲ့ပရိယတ်စာပေအနေနဲ့သူတို့စီမှာအပြည့်ဝမရှိဘူးနော်ဒီတော့ဘုန်းတော်ပရိသတ်တွေဒီနေ့ခေတ်မှာတချို့တချို့ပုဂ္ဂိုလ်တွေကတို့တရားထုတ်ထားကြတာတို့တရားသိထားကြတာတို့ကတရားသိထားတဲ့တရားရှင်ပုဂ္ဂိုလ်တွေအတိတန်ကတော့ရှင်မတိကဗာတရားမှာထုတ်တာမဟုတ်ဘူးသူတို့ကတရားရှင်မဟုတ်ဘူးသူတို့ကစာသာကျက်နေကြတာတရားကိုထုတ်ထားကြတာမဟုတ်ဘူးဒုက္ခမှာတရားရှင်ပုဂ္ဂိုလ်တချို့ကအဲ့လိုပြောတယ်နော်က ကိုယ်နဲ့တရားအထုတ်လို့သောတာပန်ပဲဖြစ်ဖြစ်သက္ကရာဂံပဲဖြစ်ဖြစ်အနာဂံပဲဖြစ်ဖြစ်ယန္တာပဲဖြစ်ဖြစ်သူသိသွားပြီဆိုရင်သွားပြီဘာမှမကျန်တော့ဘူး။ဘာကြမလဲ။သောတာပန်သိသွားတယ်ဘာမှမကျန်သူသိတဲ့တရားသူဘာသာသူချုပ်သွားတာပဲ။သက္ကရာဂံသိသွားတယ်ဘာမှမကျန်ဘူး။နာဂံယန္တာသိသွားတယ်ဘာမှမကျန်ဘူး။ကျန်တာကဘာလဲကျန်တော့မြတ်စွာဘုရားဟောထားတဲ့တရားတွေကိုနော်ဒီခေတ်အနေနဲ့ပြောရင်တော့စာပေပေါ့။ခရုံးကအနေနဲ့ပြောရင်တော့နှုတ်နဲ့လက်ဆင်ခံပြီးတော့သင်ဆောင်လာခဲ့တဲ့အာကုန်ကြက်လာခဲ့တဲ့သဘောတွေပေါ့အဲ့ဒါတွေကိုအဲ့ဒါတွေကြံမှတရားကြံတာကိုသိတဲ့တရားတွေကကိုသိသွားရင်ကုန်သွားတာဟုတ်တယ်မလားစာပေအနေနဲ့မကြံဘူးဆိုရင်ဘာမှမကြံတော့အဲ့ဒီတော့မြတ်စွာဘုရားပြိဋိဘံဆံပြီးသွားတဲ့နောက်မှာမြတ်စွာဘုရားဟောတဲ့တရားတွေမကွယ်မပြတ်အောင်လုပ်ဖို့ကိစ္စတွေအရေးကြီးတယ်ဒါတော့ဆုံးပြလိုက်တာကိုသတို့တရားအားလုံးယဟန္တာတွေကြီးပဲနော်တရားမကိန်းဘူးလားကိန်းပါဘူးကိန်းပြီမဲ့သတို့တသက်ပဲသတို့တဏ္ဍာမှာတရားတည်တာကိုသတို့ပြိဋိဘံဆန်သွားတဲ့နဲ့ဒီတရားကကွယ်သွားမှာပဲဒီတော့မကွယ်အောင်ဘာလုပ်မလဲမြတ်စွာဘုရားဟောတဲ့တရားတွေကိုစုပေါင်းပြီးတော့ရုပ်ဆုံထားရမယ်ဆိုပြီးတော့အဲ့ဒါကိုတန်ခါရင်တင်တယ်လို့ခေါ်တယ်နော်အဲ့ဒီတော့စုပေါင်းပြီးတော့ရုပ်ဆုံတယ်စုပေါင်းပြီးတော့ရုပ်ဆုံလိုက်တဲ့အခါကျတော့အရှင်မအရှင်အာနန္ဒမထေရမြတ်ကြီးကသုတိတာတွေအားလုံးတက္ကသိုလ်ရှင်မတွေကိုတင်ပြတယ်။အရှင်မကတ္တဗမထေရမြတ်ကြီးကမေးတယ်အရှင်အာနန္ဒမထေရမြတ်ကြီးကပြန်ဖြေတယ်အမေဖြေတယ်လို့အရှင်ဥပါလိမထေရမြတ်ကြီးကလည်းသုတိတာတွေပြောပြအားလုံးပြောပြတဲ့စကားတွေတရားတွေကိုစုစည်းလိုက်တဲ့အခါကျတော့မှဘိရကပေါင်းပုံဆိုတာဖြစ်လာတာကိုနိဂေ900ဆိုတာဖြစ်လာတာမဟုတ်လား။အဲ့ဒီနိဂေ900စုစုစည်းစည်းတက္ကသိုလ်ရှင်မတွေသိသွားကြပြီနော်ဒီနေရာမှာအကောင်လုံးတော့မဟုတ်ဘူးဒီနေရာမှာအာလုံးမှတ်မှတ်သားသားဖြစ်နိုင်တဲ့ဉာဏ်ရပရိမြတ်ကြီးများအရိယဉာဏ်ပရိမြတ်ကြီးတွေထဲမှာလည်းပဲပရိသမိရပတ္တတို့ဆလာမင်းကြီးတို့တကောရှင်ပုဂ္ဂိုလ်တွေအဲ့ဒီတကောရှင်ပုဂ္ဂိုလ်ပေါင်းအပ900အဲ့ဒီ900ကိုစုစည်းပြီးတော့သံဃာနာတင်ကြတာအဲ့ဒီပ900ကနေပြီးတော့ရသဗျာဟောတဲ့တရားတွေအာလုံးစုစုစည်းစည်းသူလည်းသိသွားပြီကိုလည်းသိသွားပြီအာလုံးတပည့်ညီသိသွားပြီအဲ့ဒီလိုသိသွားတဲ့အခါကျတော့တို့မအားလုပ်ကြမလဲတပည့်တော်တို့ပြိဋိမံဆန်သွားရင်ကွယ်ပြောက်ပါမှာပဲဒီတော့မကွယ်ပြောက်အောင်ဘယ်လိုရတပည့်တွေကနေပြီးတော့ဘယ်သုံးတန်နေဘယ်နည်းခဲနေအကုန်ဆောင်းလာကြပါတပည့်တွေကိုပို့ချပေးကြပါဘယ်သူရတပည့်တွေကတော့ဖြင့်နော်ဒီနေ့ဒီအချိန်မှာအရှင်သာရိပုတ္တရာပြိဋိမံကြီးမရှိတော့ဘယ်မှာသူရတပည့်တွေရှိသေးတာမလားအဲ့တော့ရှင်သာရိပုတ္တရာပြိဋိမံကြီးရဲ့ကိုယ်စားသူရတပည့်တွေသောရှင်နုရတရတပည့်တွေအရှင်ဥပါလိရတပည့်တွေအရှင်အနန္ဒရတပည့်တွေအရှင်မဂ္ဂသမဗိမာန်ကြီးရတပည့်တွေသူတို့တပည့်တွေကနေပြီးတော့အဲ့ဒီဆရာဆရာနိကေတွေကိုအာဂုံဝိုင်းပြီးတော့ဆောင်ကြတာအာဂုံဝိုင်းဆောင်ကြတယ်ဆိုတော့မရသေးတဲ့ပုဂ္ဂိုလ်ကလည်းရအောင်ကျင့်ရတာပေါ့လေနော်အဲ့ဒီတော့အာဂုံဝိုင်းဆောင်သူတို့ရတပည့်တွေပြန်ပြီးတော့ပို့ချတပည့်တွေကနေတပည့်အစင်ဆက်ပို့ချလိုက်တဲ့အခါကျတော့ဂဏိအထိအဲ့ဒီတရားတွေမကွယ်ပြောင်းတော့ဘူးเนาะမြတ်စွာဘုရားပြိဋိဘံဆန်တဲ့ပရမအချိန်တုန်းကတော့နှုတ်နဲ့လွှဲပြောင်းပြီးတော့အာဂုံဆောင်ကြတာဒုတိယသံဃာနာတင်တော့လည်းနှုတ်နဲ့ပဲလွှဲပြောင်းပြီးတော့အာဂုံဆောင်ကြတာပဲဒုတိယသံဃာနာဝေသာလိမှာပရမသံဃာနာကရာဇဂျုံမှာဒုတိယသံဃာနာကဝေသာလိမှာတတိယသံဃာနာကျတော့ပတလိပုတ်မှာသံဃာနာတင်တယ်အဲ့ဒီမှာလည်းပဲနှုတ်နဲ့ပဲအာဂုံဆောင်ပြီးတော့လည်းလွှဲပေးကမ်းလိုက်ကြတာပဲအဲ့ဒီနောက်ပိုင်းမှာအိန္ဒိယမှာသာသနာညှို့မိန်သွားတဲ့အခါကျတော့ဘယ်မှာသွားထုံကားသလဲဆိုရင်သီရိလင်္ကာမှာသွားထုံကားအဲ့ဒီတော့သရဏသံဃာယနာဘယ်မှာသံဃာနာတင်ရသလဲသီရိလင်္ကာမှာသီရိလင်္ကာမှာမလယဇနဘောလို့ခေါ်တဲ့ဘုန်းကြီးတို့နေရာမှာတွမူလာလို့အာလောကလိနာလို့ခေါ်တဲ့လိုင်ကူထဲမှာသံဃာတော်ရှင်မြတ်တွေအဲ့ဒီအချိန်ကျတော့နော်အရှင်မြတ်တို့တေသဗျာတရားတော်တို့ကနှုတ်နဲ့အာကုံဆောင်လာခဲ့ရတာတကယ်တမ်းကျတော့မလွယ်ဘူးကျမရင်လည်းကောင်းမှသရတရားလည်းရှိမှဒီဇာရကကိုပဲခြုံရင်းတာတွေကလည်းရှိကောင်းရှိမယ်အဲ့ဒီတော့ဒီလိုတို့ဒီတိုင်းထားလို့မရတော့ဘူးဆိုပြီးတော့သူတို့သိထားတဲ့တရားတွေကိုမပါလို့ရသလဲဆိုတော့စာနဲ့ပင်နဲ့မှတ်တမ်းတရားတာကိုနှစ်ပေါင်း450ကြာမှမြတ်စွာဘုရားပြိဋိဘံဆက်ပြီးလို့နှစ်ပေါင်း450ပရမသံဃာနာတော်ကမြတ်စွာဘုရားပြိဋိဘံဆက်ပြီးတဲ့နှစ်ဒုတိယသံဃာနာကနေပေါင်း100တတိယသံဃာနာကနေပေါင်း235မှာသံဃာနာတင်တယ်။စ သရဏသံဃာနာကြတော့နေပေါင်း450ကျမသံဃာနာတင်တယ်။အဲ့ဒီကြတော့မှစာနဲ့ပင်နဲ့ဖြစ်လာတာပေါ့။ပြည့်ရဒီပေါ်မှာစာရင်းနဲ့ရင်းရင်းတဲ့သံဃာသေတို့သေဟောစာပေါ့လေ။ဒါပေမဲ့တရားအနေနဲ့ကတော့မြတ်စွာဘုရားဟောခဲ့တဲ့တရားတွေပါပဲနော်။အဲ့ဒါလို့စာနဲ့ပင်နဲ့ရေးတော့မှစာရယ်ပင်ရယ်လို့ဖြစ်လာတာပေါ့။ဟောတော့ကစာမရှိဘူးလို့ပြောတာမဟုတ်ဘူးနော်။ဒါပေမဲ့မြတ်စွာဘုရားဟောတဲ့တရားတွေကိုစွတ်စွတ်စည်းစည်းနဲ့စာနဲ့ပင်နဲ့မန္တန်တင်လာကြတော့ဘယ်ကြမှာတင်တော့နှစ်ပေါင်း450အဲဒီကနေပြီးတော့ပြစ္စမသံဃာယနာမန္တလေးစရသံဃာယနာရန်ကုန်နော်အခုတတ္တမသံဃာယနာတင်မယ်ဆိုပြီးတော့ဇေကဘာဥခင်ရွှေကနေပြီးတော့ကြိုးစားနေတယ်လို့ဘုန်းကြီးတို့သိရပါတယ်ဖြစ်မှန်ပဲဖြစ်ဖို့တော့မပြောနိုင်ဘူးပေါ့လေနော်အဲဒီတော့ဒီသစ္စာပေတွေကိုစွတ်စွတ်စည်စည်နဲ့မပြောင်းမပြောင်းထိမ့်သိမ့်လာခဲ့တာဒီတဂရမတွေကပစ္စည်းလေးပါနဲ့ထောက်ပံ့ရုံမဲထောက်ပံ့ခဲ့တာတကယ်တော့အာဂုံဆောင်ပြီးတော့မှတ်တတ်တင်ခဲ့တာဘယ်လိုတွေတော့တဂရရှင်မြတ်တွေပဲမပြောင်းမပြောင်းအထင်းထင်းဆောက်ရှောက်တာလည်းပဲတဂရရှင်မြတ်တွေပဲနော်စာနဲ့ပင်နဲ့ထိမ့်သိမ့်တိုင်တာကိစ္စမရှိဘူးဒါပေမဲ့အဲ့ဒီစာရဲ့သဘောအဓိပ္ပာယ်နားလည်ဖို့ကြတော့တဂရမတွေနားမလည်ဘူးဒီတဂရရှင်မြတ်တွေကြမှာနားလည်တာဒီသဘောတည်းပဲမသိဘဲနဲ့လည်းပဲဒီစာပေတွေရဲ့သဘာဝကိုကြည်ကြယ်ဝဲဝဲပြန်ပြီးတော့ပြောနိုင်ပါမလားပြန်ပါပါအဲဒါကြောင့်မလို့တန်ခါတော်ရှင်မြတ်တွေဒီမြတ်စွာဘုရားရဲ့ကိုယ်စားဒီတရားတော်တွေကိုထိမ့်ထိမ့်သိသိစောင့်ရှောက်လာခဲ့တဲ့ပုံစံတွေဖြစ်တဲ့အတွက်တန်ခါတော်ရှင်မြတ်တွေရဲ့စွမ်းအားကိုလည်းပဲမယုံရဘူးလားကျောင်းပါအဲဒါတော့ဘုရားဘုံမယုံကြည်တဲ့တရားဘုံမယုံကြည်တဲ့တန်ခါဘုံမယုံကြည်တဲ့ကံနဲ့ကံရဲ့အကျိုးဘုံမယုံကြည်တယ်ဒီဘဝရှိတဲ့နောက်ဘဝရှိတဲ့အတိတ်ဘဝကကံပြုခဲ့လို့ဒီဘဝမှာလာပြီးတော့ဖြစ်ကြရတယ်။ဒီဘဝမှာကံပြုလို့ရှိရင်နောက်ဘဝမှာပြန်ဖြစ်လေအောင်မယ်ဆိုတော့ဘဝတစ်ခုနဲ့ဘဝတစ်ခုဆက်သွယ်ခြင်းကိုလည်းပဲယုံကြည်တယ်။နော်။ယုံကြည်ခြင်းဘယ်လိုမျိုးလဲ ?5 မျိုး။နံပါတ်1ဘုရားကိုယုံကြည်တယ်။နံပါတ်2ဘုရားကိုယုံကြည်တယ်။နံပါတ်3သံဃာကိုယုံကြည်တယ်။နံပါတ်4ကံနဲ့ကံကြုံပဲကိုယုံကြည်တယ်။နံပါတ်5ဒီဘဝနောက်ဘဝရှိတဲ့သရာကိုယုံကြည်တယ်အဲ့ဒီယုံကြည်ခြင်းကအဓိကယုံကြည်ခြင်းကတော့တရားပဲဘာကိုယုံကြည်တာလဲတရားဆိုတာကဘုန်းတော်ပရိသတ်တွေအစိမ့်အနေနဲ့ပြောမယ်ဆိုရင်ပရိယတ်တွေဆိုတာရှိတယ်ပฏิပတ်တွေဆိုတာရှိတယ်ပฏิဝေဒဆိုတာရှိတယ်ဘယ်နှစိမ့်ရှိတော့30ရှိတယ်ပရိယတ်တွေဆိုတာဘာကိုပြောတာလဲသင်ကြားလေ့ကျင့်သင်ကြားတာနားယူတာဘာလဲအခုဘုန်းတော်ပရိသတ်တွေတရားမနာဘူးလားနားလားအဲ့ဒါဘာလို့ခေါ်လဲအဲ့ဒါပရိယတ်ပဲတရားထုတ်နေတဲ့ယောဂီများတွေပြန်လည်ရင်ပရိယတ်မရှိဘူးလားရှိပရိယတ်ရှိပရိယတ်သရာကနာကြားတာသင်ကြားတာဟုတ်တယ်မလားနာကြားတာသင်ကြားတာတွေပါလဲပရိယတ်ဘုန်းတော်ပရိသတ်တွေတရားနာတယ်နောက်ကနေပြန်ပြောနေတယ်ဒါပါတယ်လေပရိယတ်ဟုတ်ပြီနော်ပရိယတ်အဲ့ဒီပရိယပြည့်စုံတဲ့အခါကျတော့မှချိန်ချင်းနဲ့နှလုံးသွင်းနဲ့သုံးသပ်တဲ့ရှုမှတ်တဲ့ဒါကဘာလဲလဲပฏิပတ်ပฏิပတ်တာဘာလို့တာလဲချိန်ချင်းနဲ့နှလုံးသွင်းနဲ့ရှုမှတ်တဲ့ပွားများတယ်ပေါ့နော်ဒါဒီဘာလဲလဲပฏิပတ်အဲ့တော့ပရိယနဲ့ပฏิပတ်မှာဘယ်လိုနဲ့စရတယ်လဲမင်းတော့အဲ့ပရိယနဲ့စရတာပဲယောဂီပုဂ္ဂိုလ်များသည်ပရိယနဲ့ပฏิပတ်နှစ်ခုလုံးတော့ပါနေတာပဲဒါပေမဲ့အဓိကဆောင်ရွက်နေတာကပฏิပတ်ပฏิပတ်ပฏิပတ်ဆောင်ရွက်နေပေမဲ့ပရိယကင်းပြီးတော့ဖြစ်သလားမေးတော့လေဖြစ်ဘူးပရိယလည်းရှိတယ်ပฏิပတ်လည်းရှိတယ်ဘလုကအဓိကတော့ဘုန်းကြီးတို့ယောဂီတွေမှာလေအဲပฏิပတ်ကအဓိကဒီလိုမလားတရားရည်တာရည်ကြည့်မယ်ဆိုတာပฏิပတ်တရားပฏิပတ်တရားရည်တာပฏิပတ်ရည်ဆိုဒီလိုပဲပြောကြတာကိုပရိယမပါလို့လားအဲပရိယကင်းသလားမကင်းဘူးလားမေးတော့သာမကင်းပါဘူးတဲ့နော်အဲသာသနာ့တွေကြတော့သံဃာတော်ရှင်မြတ်တွေစာရိပုတ္တရမသိဘူးလားသိလားနားကြားကြတယ်ပြောကြတယ်ဟောကြတယ်ပူကြကြတယ်အဲ့ဒါလို့ဟောတယ်ပြောတယ်ပူကြတဲ့နေရာမှာဖွင့်တဲ့ပရိသတ်တွေနော်ဟောတာပြောတာနားကြားတာကပရိယတ်တော်သူရဲ့သဘောအတိုင်းပဲလေစဉ္ညာနှလုံးသွင်းမှုမပါဘဲနဲ့လည်းလည်းပတ်ပတ်ပြောနိုင်မှာမလားအဲ့ဒါကဘာလို့ရတယ်စာကြည့်ရင်လည်းပဲကြည့်အောင်လည်းမဖြစ်သေးဘူးတို့ရတဲ့သဘောတည်းပဲလေးတွေစဉ်းစားရတယ်စဉ်းရင်ရတယ်သုံးသပ်ရတယ်နော်ဟောရင်လည်းဒီနေ့ဟောလို့မရသေးဘူး ဒီတရားတွေတရားကကျင့်ဟောလို့ရတဲ့တရားမဟုတ်ဘူးဟုတ်တယ်မဟုတ်လားတောက်တန်တာကျင့်ဟောလို့ရခြင်းရမယ်ဝိပဿနာတရားအလို့ကြတော့ကျင့်ဟောလို့မရဘူးဟုတ်တယ်မဟုတ်လားနည်းနည်းပါးပါးမှကိုယ်တိုင်စဉ်းကျင်နှလုံးသိမ့်ဖို့မထားဘူးဆိုလို့ရှိရင်ဘယ်လိုလုပ်ဟောမလဲဘယ်လိုလုပ်မှမောတာဘူးဒါကြောင့်မလို့နော်သူများကိုပြန်ပြောဖို့စားရသဘောတည်းဘယ်လိုဖွင့်ဆိုရှင်းလင်းဖို့ဆိုတာကကိုယ်တိုင်စဉ်းကျင်သုံးသပ်နှလုံးသိမ့်မှုပါမှတာဒီလုံကနေလုပ်လို့ရတာဖြစ်တဲ့အတွက်ပရိယလုံကလုံနေတဲ့တန်ခါတော်ရှင်းမဲ့နေမှာလဲပฏิပတ်အဆင့်မရှိဘူးလားရှင
်။
နည်းတာနဲ့များတာပဲကြွားချင်းကြွားမယ်။ဟုတ်တယ်မလား။ဒီစာပေအကြောင်းနဲ့သင်ကြားနေတယ်ဟောပြောနေတယ်ပို့ချနေတယ်ဆိုတဲ့ဆရာဖုန်းနဲ့စာသင်သားတွေမှာလည်းပဲပฏิပတ်လုံကမပါဘူးလားပါ။ပါပါဘူ
း
။ဒါပေမဲ့ပရိယလုံကအဓိကမလို့တို့ကပရိယတိစာသင်တိုင်းလို့ဒီလိုပြောလိုက်တာ။ဘုန်းကြီးတို့ဈေးသားတွေကြားတော့လဲပฏิပတ်လုံကအဓိကလုံနေတာမလို့ပฏิပတ်လို့ပြောလိုက်တာတကယ်တမ်းကျတော့နှမျိုးလုံ
း
ပါနေတာပဲဒီလိုမဟုတ်လားအဲ့ဒီနှမျိုးသည်တဲ့အခြေခံပါပဲတဲ့နော်ပရိယနဲ့ပฏิပတ်ဒီအခြေခံပရိယရှိမှပฏิပတ်ဖြစ်တဲ့သင်ကြားမှုရှိမှနားကြားမှုရှိမှကျင့်ကြံကြုပ်ကိုအားထုတ်မှုဖြစ်တဲ့ဒါကြောင့်မလို့ပရမအဆင့်ကဘယ်လိုလဲလဲပရိယဒုတိယအဆင့်ကဘယ်လိုလဲလဲပฏิပတ်ဒီလိုမဟုတ်လားအဲ့ဒီပရိပတ်ကျင့်စဉ်နဲ့ကျင့်ကြံကြွားထုတ်လာတဲ့အခါကျတော့မှထိုးထိုးထွန်းထွန်းသိမြင်သဘောပေါက်လာတယ်။ဉာဏ်တွေပွင့်လာ။အဲ့ဒီတော့ဉာဏ်ပွင့်လာတာကြတော့ဗာလဲပฏิဝေဒ။ပฏิဝေဒသရကထိုးထိုးထွန်းထွန်းသိမြင်သဘောပေါက်တာကိုပြောတာ။ဟုတ်တယ်မလား။ထိုးထိုးထွန်းထွန်းသိမြင်သဘောပေါက်တဲ့အခါကျတော့ဘာတွေသိသွားလဲ။တစ္ဆာ၄ပါးသိသွား။ဘာတွေသိသွားလဲ
။
အဲ့ဒီတစ္ဆာ၄ပါးထဲမှာထိုးထိပ်တစ္ဆာကနိရောဓတစ္ဆာရတနာသေးတာတရားပြောတာလားနိဗ္ဗာန်ပြောတာလ
ား
နိဗ္ဗာန်ကိုသိသွားကြပြီယုံနာတွေရဲ့ချုပ်ရဖြစ်တဲ့နိဗ္ဗာန်ဒုက္ခရဲ့ချုပ်ရဖြစ်တဲ့နိဗ္ဗာန်ဖြစ်ပြရဲ့ချုပ်ရဖြစ်တဲ့နိဗ္ဗာန်နိဗ္ဗာန်ကိုထိုးထိုးထွန်းထွန်းသိသွားကြပြီနိဗ္ဗာန်ရဲ့သဘာဝကိုသဘောပေါက်သွားကြပြီအဲ့ဒါသည်ပရိဝေဒဟုတ်တယ်မလားဒီတော့သာသနာကဘယ်နေရာရှိတော့ဘာလေးဘာလေးပြောပါဦးသာသနာပဏ္ဏရတယ်လေဟုတ်ပြီသာသနာ300เนาะအဲ့ဒီသာသနာ300ရှိတဲ့အထက်မှာအခြေခံကပရိယပရိယဒီသာသနာဒီဘာနဲ့တူတယ်လဲဆိုရင်တဲ့ရေကံကြီးတကံမှာကံပေါင်းကြီးနဲ့တူပါတယ်တဲ့ဘာနဲ့တူတော့ကံပေါင်းကြီးနဲ့တူတယ်ပရိပါဒီသာသနာဒီဘာနဲ့တူတယ်လဲဆိုရင်အဲ့ဒီကံပေါင်းကြီးထဲမှာကံထဲမှာထည့်ထားတဲ့ရေတွေနဲ့တူပါတယ်ဘာနဲ့တူတော့ရည်နဲ့တူတယ်ပရိဝိဒသာသနာကြတာအဲ့ဒီရည်ထဲမှာပွင့်နေတဲ့ကြာပန်းတွေနဲ့တူတယ်တဲ့ဘာနဲ့တူတော့ကြာပန်းတွေနဲ့တူတယ်နော်ဒါကံကြီးဘရောပဲကောင်းကောင်းရည်တွေဘရောပဲရှိရှိကြာပန်းမရှိအတင်းနေပါဘူးမရှိ
တ
ယ်ပါဒါကြာပန်းရှိမှတင်းနေတာပေါ့အဲ့ဒီတော့ပရိဝိဒသာသနာဆိုတာဟာလည်းပဲမရှိသင့်ဘူးလားရှိတယ်လားပရိယတိနဲ့တင်လမ်းဆောင်လို့ရပါမလ
ား
ပရိပတ်တိနဲ့တင်လမ်းဆောင်လို့ရပါမလားဘာဖြစ်အောင်ကြိုးစားရမှာလဲပရိဝေဒဖြစ်မှကြာပန်းဖြစ်မယ်ကြာပန်းဖြစ်မှကံလှဖြစ်မယ်အဲဒါကြောင့်မလို့ပရိဝေဒသာသနာအထိပရိဝေဒဆိုင်အောင်ကြိုးစားကြရမှာပေါ့အဲဒီတော့မှကြာပန်းလာတင်းတဲ့ဖို့အတွက်ကံပေါင်းနဲ့ခံရမယ်ရေနဲ့ရှိရမယ်ဟုတ်လားကံပေါင်းတော့ခံပါရဲ့ရေမရှိရင်ဘာဖြစ်ကြာကသာထားအောင်ဟုတ်တယ်မလားကြာကသာထားပါအောင်ကံပေါင်းကြီးတော့တည်ထားပါရဲ့ရေတစ်စက်မှမရှိရင်ဒီကံပေါင်းကြီးပေါက်သွားမှာပေါ့ကွဲသွားမှာပေါ့ဟုတ်တယ်မလားဒီကံပေါင်းကြီးဘာဖြစ်သွားမလဲကွဲသွားမှာပေါ့နော်မြေကြီးဆိုတာရေတမ်းမရှိရင်ကွဲသွားတာပဲဟုတ်တယ်မလားအဲ့ဒီအချိန်ကျမှရေသွားသွင်းရင်ရပါမလ
ား
မရဘူးဒီတော့ကံပေါင်းကြီးအခက်အရှည်တစ်ဖြင့်တည်တဲ့နေဘောကဘာရှိမှဖြစ်ရှင
်
ပါအဲ့ဒါပြောခြင်းလားဟုတ်တယ်မဟုတ်လားကံပေါင်းကြီးရှိသမီးတည်တဲ့နေဘောကရင်ရှိမှဖြစ်တာရင်ရှိတဲ့ဖြင့်တည်နေဘောကလည်းဘာခိုင်မှဖြစ်မှာဒီလိုဆိုတော့ဒီနှစ်ခုတည်ပြလာမိညာမပြောလားပြောကံပေါင်းမဲ့ကြိုးစားပြီးတော့တော့တိဆောက်ပြီးတော့ရင်မထက်ထားရင်လည်းဒီကံပေါင်းဘာဖြစ်တော့မလဲကြိုးတော့မှာပေါ့ပြတ်တော့မှာပေါ့နော်ပြတ်တော့မှာပေါ့အဲ့ဒါကံပေါင်းအ အရှိသဖြင့်တိတ္တဇေခြင်းရဲ့ရေထဲမှာဖြစ်မဲ့အဲ့ဒီရေအရှိသဖြင့်တိတ္တဇေခြင်းရဲ့ကံပေါင်းကြီးကောင်းမှဖြစ်မယ်နော်ဘလုကအဓိကလည်းမင်းတော့နှခုလုံးအဓိကပဲလို့ပြောချင်တာပါပဲဟုတ်တယ်မလားရေပေါ်ရအပြင်ပြောမယ်ဆိုရင်ကံပေါင်းကအဓိကကံရှိမှရေရှိတယ်ဒီလိုပဲပြောနေတာမလားသို့တော့ကံရှိမှရေရှိတယ်ဆိုမှကံဘလောက်ပဲရှိရှိရေမတည်အဓိကပြတ်တာပဲမြတ်တော်တော်နဲ့ကြွတည်ဖောက်ပါနေဖောက်နေတကြတိကပြတ်သွားတာပဲနော်အဲ့ဒါကြောင့်မလို့ဘယ်လိုကရင်းကြည့်တယ်လဲဆိုရင်ဘယ်လိုပြောမလဲနှခုလုံးရင်းကြည့်တာပဲပရိယလည်းရင်းကြည့်တာပဲပฏิပတ်လည်းရင်းကြည့်တာပဲပရိယတိမပฏิပတ်တိမပฏิပတ်ရှိမှလည်းပရိယရှိမယ်ဟုတ်တယ်မလားဝိပဿနာတရားကျင့်တယ်ကျင့်တယ်ဆိုတာဒီတိုင်းကျင့်လို့မှမရပဲပဲနော်ဘုရားပရိသတ်တိတရားအထုတ်ပါတရားထုတ်ပါဆိုတော့ဒီနေ့လာပြီးတော့တရားထုတ်ပါဆိုထိုင်ခိုင်းရင်ဘာထိုင်ဘာဘာလေးသွားရှုဘာမှမရှုတော့ဘူးထိုင်နေတာပဲရှိမှာအဲ့ဒီတော့ဘာလို့မရလဲဟောပေးနေရအဲ့ဒီလိုဟောဖို့တည်းဘာလို့ရတယ်လဲဒီစာတွေကြက်ထားဒီစာတွေကြည့်ထားဒီစာတွေနားလည်အောင်ကြိုးစားထားအဲ့ဒါဒီတရားလားပရိယဒီတော့ပฏิပတ်ဖြစ်ဖို့အတွက်ပရိယလိုတာပဲပရိယတည်ဖို့အတွက်လည်းပဲပฏิပတ်လိုတာပဲနော်ပฏิပတ်တာမရှိဘူးဆိုရင်ဟောဒီပရိယာနဲ့ကြာကြာမခံနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ဒီအိဗယ်ဘာမှနားမလဲတော့ဘူးလေ။အိဗယ်မှနားမလဲဒီစာရီဘလို့ကလည်းကားနေကြက်တော့မလဲ။ဒီစာရဲ့တဘာဝကိုနားလဲသဘောပေါက်တော့မှဒီစာရဲ့တဘာဝရဲ့အရသာကိုသိတော့မှဒီစာကိုလုံလုံလတ်လတ်ကျင့်မှာပေါ့။အခုနိုင်ငံသားတွေအထိနောက်နိုင်ငံတကာဗုဒ္ဓဘာသာမုန်းစင်ကမှုဟောဒီစာပေတွေကိုတမွန်တမြအနေနဲ့လာပြီးတော့လေ့လာနေတဲ့ဆရာကတခြားကြောင့်လေ့လာတာလားဒီစာရဲ့အဓိပ္ပာယ်အနှစ်သာရလိုချင်လို့လားအနှစ်သာရလိုချင်လို့လာလေ့လာနေတာဒီလိုမဟုတ်လားယောဒနာဒီတိုင်းဘာသာစကားနဲ့ပြောလိုက်ရင်တော့တို့မကျင်နိုင်ဘူးမူလပါဠိစာပေတွေကိုတို့လိုချင်သေးတယ်ဒါမှတို့ကခိုင်လုံတယ်လို့ထင်တာဟုတ်တယ်မဟုတ်လားအဲဒါကြောင့်မလို့ပရိယတ်တိပရိပါကုမိနေရတယ်လို့ပရိပါကလည်းပဲပရိယကိုမှင်နေရတာပဲအဲဒီတော့ကိုပြည့်စုံရင်ဘာဖြစ်မလဲပရိဝေဒဖြစ်ကဲကောင်းပြီဒါဖြစ်ပရိယရယ်ပရိပတ်ရယ်ပရိဝေဒရယ်အဲဒီသုံးမျိုးတော့မှဘဒုက္ခအဓိကလဲလို့မေးရင်ဘုန်းကြီးတို့ပရိသတ်တွေဘယ်လိုပြောဘဒုက္ခအဓိကတော့ဘဒုက္ခအရင်ကွယ်မလဲလို့မေးရင်ဘယ်လိုပြောမလဲပြောရောပြောနေဒီလိုပဲပြောကြပါလေအဲ့ဒါမလားပရိယကွယ်မယ်နော်ပရိယကွယ်ပြီးမှပฏิပတ်ကွယ်မယ်ပฏิပတ်ကွယ်တော့ပရိဝရကွယ်မယ်သူ့သဘာဝကတော့ဒီတိုင်းသွားတာမှန်တယ်အဲ့ဒါမလားဟောဒီသဘောအဓိပ္ပာယ်တွေပြောပြမယ်လို့မရှိရင်ဘယ်လိုလုပ်မှတရားမထုတ်တတ်တော့ဘူးပြောပြတဲ့လို့ပရိယရှိလို့တရားထုတ်ခြင်းဆိုတဲ့ပฏิပတ်ဖြစ်တယ်ပြောပြတဲ့ပုဂ္ဂိုလ်ပရိယတာမရှိဘူးဆိုရင်ပฏิပတ်လည်းဘလုံးလုံးမှတရားမထုတ်တတ်တော့ဘလုံးလုံးမှတရားမထုတ်တတ်တော့ဘူးဆိုလို့ရှိရင်လည်းပဲမိညာဖွညာဘလုံးလုံးရအဲ့ဒါဘလို့ရင်ကွယ်မလဲပရိယရင်ကွယ်မယ်လို့ပဲပြောရတာပဲဟုတ်တယ်မလားဒါကြောင့်ဘလို့ရင်ကြည့်တော့ဆိုရင်ပရိယရင်ကြည့်တယ်ဒါပေမဲ့ဘုန်းကြီးတခုပြောကြပါတယ်ပฏิဝေဒရင်ကြည့်ဆုံးဟုတ်တယ်မလားဘာရင်ကြည့်ဆုံးလဲပฏิဝေဒဆိုတာတခြားလားပန်းတိုင်လားပန်းတိုင်တော့ဘုန်းကြီးတို့ပရိသတ်တွေဟုတ်တယ်မလားပฏิဝေဒသရပန်းတယ်နော်ပฏิဝေဒသရပန်းတယ်ခင်ဗျားတို့ပရိသတ်တွေရောင်းရဲရောင်းမှာစီပွားရေးလောက်တာပဲဖြစ်ဖြစ်ကြောင်းနေကြောင်းနေတာပဲပညာသင်ကြတာပဲဖြစ်ဖြစ်နော်အကျိုးရလတဲ့ဆုံးတရားမရှိဘဲနဲ့ဒီလိုဘယ်လိုမှမလုပ်ဘူးစီပွားရေးလောက်တဲ့လူတယောက်ဒီသူ့ရဲ့အကျိုးရလကိုကြိုတင်မမြင်ထားဘဲနဲ့ဘယ်လိုမှအလကားနေရင်ပြန်မမခံဘူးဟုတ်တယ်မလားပညာသင်ကြတဲ့ပုဂ္ဂိုလ်ဒီဒီပညာတတ်ရင်ဘာဖြစ်မယ်ဆိုတဲ့ပညာရဲ့နောက်ဆုံးပန်းတယ်မသိဘဲနဲ့ဘလုံးမပင်မခံဒီပညာမသိဘူးဟုတ်တယ်မလားဒါတော့အဓိကဘာရင်းကြီးဆုံးလဲပြတော့ပန်းတယ်ရင်းကြီးတယ်ဘာရင်းကြီးဆုံးလဲပန်းတယ်ဆိုတာတခြားလားနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်ဆိုတာပန်းတယ်ရင်းကြီးတယ်နော်ဘုရားပရိသတ်တွေဒါမပြောင်းစိနဲ့နိဗ္ဗာန်ဆိုတာပန်းတယ်ပျောက်တာနဲ့တပြိုင်နဲ့ဘာဖြစ်မလဲစဉ်းစားကြည့်ဘလုံးမတဏှာကြီးနှစ်နာရီလာပြီးတော့တရားမထိုင်တော့ဘာဖြစ်လို့တော့ဒီလိုထိုင်ခြင်းကြောင့်ဒီကြောင့်ရမယ်ဆိုတာကိုယုံကြည်ချက်မရှိတော့ဘူး။ခဏစ်ခင်မှလည်းဒီယုံကြည်ချက်မရှိတဲ့လူတွေဘယ်လို့မှတရားမထိုင်ဘူး။ဟုတ်တယ်မလား။ဘုန်းတော်ပရိသတ်တွေဘာဖြစ်လို့တရားထိုင်နေတယ်လဲဒီယုံကြည်ချက်ရှိလို့။နိဗ္ဗာန်ဆိုတဲ့ယုံကြည်ချက်ရှိလို့ တို့နိဗ္ဗာန်ရကိုရရမယ်အခုမရသေးပေမဲ့လည်းတရှင်ကြရင်ရကိုရရမယ်ဒီလိုယုံကြည်ချက်ရှိနေလို့အပင်မခံပြီးတော့တရားထိုင်နေတာအဲ့ဒီယုံကြည်ချက်သာမရှိတရားထိုင်ပါမလားအဲ့ဒါကြောင့်ဘာအရေးကြီးတော့ပန်းတိုင်ဆိုတဲ့နိဗ္ဗာန်အရေးကြီးတယ်နိဗ္ဗာန်ကိုယုံကြည်တဲ့ယုံကြည်တဲ့ယုံကြည်ချက်ပျောက်သွားတာနဲ့တပြိုင်တည်းဘယ်လို့မှတရားမထိုင်တော့စဉ်းစားကြည့်နော်တရားဘယ်လို့မှမထိုင်တော့ဘူးဆိုဘယ်လို့သွားဟောဟောစရာလည်းမရှိတော့တရားထိုင်မှလို့တရားမှမရှိရင်ဘယ်လို့မှဟောလို့မရတော့ဘူးဟုတ်တယ်မလားခဏမြန်မာနိုင်ငံထဲမှာကိုပဲမြန်မာနိုင်ငံလူမျိုးမြန်မာနိုင်ငံသူနိုင်ငံသားတွေထဲမှာကိုပဲနော်တရားထိုင်တဲ့လူလုံးဝမရှိတဲ့နေရာလေဝိပဿနာတရားမဟုတ်လို့မရဘူးဟုတ်တယ်မလားတချို့နေရာတွေတရားထိုင်တဲ့လူလုံးဝမရှိဘူးနော်ဘုန်းကြီးတို့ရောက်နေတဲ့နေရာတွေထဲမှာတရားဟောရင်တော့နားတယ်ဇာကောင်းနားမယ်ပေါ့နော်ဒါပေမဲ့တရားထိုင်သားမှဆိုတရားမှထိုင်မယ်လို့မရှိဘူးအဲ့ဒါအဲ့ဒီတော့ဝိပဿနာတရားလည်းဟောလို့မရဘူးဝိပဿနာတရားမှဟောလို့မရဘူးဆိုရင်ကျန်တဲ့တရားကစံနာမယ်တွေ့ကြပြောက်သွားတာပဲဘလို့မှနားလည်းမရောက်ဘူးဟုတ်တယ်မလားအဲ့ဒီတော့လူရင်းကပါလဲပန်းတယ်ပန်းတယ်ကဘလို့လဲနိဗ္ဗာန်အဲ့ဒီနိဗ္ဗာန်ဆိုတဲ့ပန်းတယ်မရှိဘဲနဲ့ဒီကျင့်တယ်ဘလို့မှမကျင့်ဘူးနော်ဝိပဿနာကျင့်တယ်ဘလို့မှမကျင့်ဘူးဒါနကျင့်တယ်ဘလို့မှမကျင့်ဘူးသီလကျင့်တယ်ဘလို့မှမကျင့်ဘူးဘာဝနာကျင့်တယ်ဘလို့မှမကျင့်ဘူးဒါနသီလဘာဝနာဆိုတဲ့ကျင့်တယ်ဘာမှမရှိဘူးဆိုရင်ဒီစားတွေဘာလို့သိနေတော့မလဲသိနေလည်းကားပဲဘာကြောင့်မှမရှိတော့ဘလို့သိမလဲဘလို့မှမသိတော့ဟုတ်တယ်မလားတပါသူစာအုပ်တွေပြီးတော့တဲ့အတွက်တောကထားရုံပဲရှိတယ်နော်စာအုပ်တွေရှိနေရုံနဲ့သာသနာတည်တယ်လို့ပြောလို့ရလားသင်္ချာသင်္ချာမှုမှမရှိရင်သာသနာတည်တယ်လို့မခေါ်ဘူးသင်္ချာသင်္ချာမှုရှိတာတောင်မှကျင့်တယ်လို့မရှိရင်သာသနာမတည်ဘူးဟုတ်တယ်မလားကျင့်တယ်လို့ဆိုတာကလည်းပဲနိဗ္ဗာန်တဲ့ပန်းတဲ့ရှိမှကျင့်တယ်နိဗ္ဗာန်တဲ့ပန်းတဲ့ပြည့်ဘလို့မှမကျင့်ဘူးမကျင့်ရင်လည်းဒီစာတွေစာအုပ်ရှိတာကရှိတာပဲပရိယတိသာသနာကွဲပြီအဲ့ဒီတော့ဒီသာသနာ300တိတံအောင်လုပ်ပေးနိုင်တဲ့စွန့်ရည်သည်ဖရာတရားတန်ခါ3မျိုးထဲမှာတန်ခါရရဲ့စွန့်ရည်အဲ့ဒီတော့မယုံကြည်ရဘူးလားယုံကြည်ရလားမယုံပါဘူးအဲ့ဒီယုံကြည်ချက်တွေရှိထားတဲ့အခါကျတော့မဟာတို့ဒီလိုစူးစမ်းနေတဲ့အလို့ဟာနိဗ္ဗာန်ဆိုတဲ့ပန်းနဲ့တို့မှရှိပါလားအခုဘဝနိဗ္ဗာန်မရပြီမဲ့လို့လည်းပဲမြတ်စွာဘုရားသာသနာအတွင်းမှာပင်လည်းရင်နော်လူဘဝမလေးရနိုင်တယ်၊နတ်ဘဝမလေးရနိုင်တယ်။လူဘဝမလေးပဲသာသနာမကွယ်သေးတဲ့အတွက်တရားတွေဟောနိုင်ပြောနိုင်တဲ့ပုံကိုယ်ရှိနေတဲ့မြတ်ကလပတ်လုံးဒီဘဝမမီနတ်ဘဝမီနေတယ်။ဟာနတ်ပြည်ရောက်သွားရင်လည်းပဲဒီတရားတွေဟောနိုင်ပြောနိုင်တဲ့နတ်တွေရှိနေတဲ့အတွက်အဲ့ဒီနတ်ပြည်ရောက်သွားရင်လည်းတို့အချင်းချင်းမဖြစ်ဘူး။မျောလင်းချက်တွေ။အဲ့ဒီမျောလင်းချက်ရှိနေတဲ့အတွက်ဒီသာသနာကွယ်လား
?
မကွယ်ဘူး။ဒီလိုမလား?အဲ့ဒါကြောင့်မလို့နိဗ္ဗာန်ဆိုတဲ့ပန်းတဲ့ယုံကြည်ချက်တွေရှိမှဘုရားဆိုတဲ့အာထုံမှုတွေအပြည့်ဝကြိုးစားရမှာပေါ့။နော်။နိဗ္ဗာန်ဆိုတဲ့ယုံကြည်ချက်ပန်းတဲ့မရှိရင်ဝရိယဆိုတဲ့အာထုံမှုရှိပါမလား?
ရှိပါဘူး။
ဘယ်လိုကမှပြိမှန်ခံပြီးတော့အာမထုံတော့ဘူးနော်။ဝရိယဆိုတဲ့တရားသာမရှိဘူးဆိုရင်တတိတရားကလေးဖြစ်လဲခဏပဲခံပါပဲ။တို့ကြပျောက်သွားမှာပဲ။တမာရီလေးဖြစ်လဲခဏပဲခံပါပဲတို့ကြပျောက်သွားမှာပဲ။ပညာလေးဖြစ်လဲခဏပဲခံပါပဲတို့ကြကြောက်တော့မှာပဲเนาะညာစစ်စစ်တက်ဖို့လားမရှိတော့ညာစစ်စစ်လေးတက်ဖို့လားရှိဖို့သလားကနောက်ကနေဝရိယနဲ့ပံ့ပိုးပေးနေရဝရိယနဲ့ဝရိယတရားလေးနဲ့ပံ့ပိုးနိုင်ဖို့သလားကတတ္တာဆိုတဲ့ယုံကြည်မှုလေးတွေရှိနေရအဲ့ဒါမှဒီလုံကအောင်မြင်တာအဲ့ဒါမှဒီအကျင့်နဲ့ကြိုးကြိုးစားစားနဲ့ကျင့်မှအဲ့ဒီလိုကျင့်မှမညံဖွညံနိဗ္ဗာန်ချမ်းသာရမှာအဲ့ဒီလိုအားလုံးပေါင်းလိုက်တဲ့အခါကျတော့เนาะလောကမဲ့လုံကားစင်ဘယ်လိုမျိုးလဲ၅မျိုးဘယ်လိုတွေပါလဲသတ္တာရယ်ဝရိယရယ်တတိယရယ်သမာဓိရယ်ပညာရယ်ဝိပဿနာလုံကားစင်မနေ့ဖြစ်မှာဆက်ပြောမယ်ခဏတော့နိုင်စစ်လို့ဒါတွေခေါ်လိုက်ကြအေးကျမ်းမှချမ်းသာစွာဖြင့်မြတ်စွာဘုရားရှင်ရဲ့သာသနာတော်မြတ်ကြီးကိုနေလာတဲ့ဖွယ်တင်နေအောင်ပြည့်စုံဆောက်ရှောက်ထောက်ပံ့နေတော့သာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။